Welcome to the Voice of America in Burmese.
ခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်အောက်တိုဘာလ3ရက်ဗိုလ်ထုမနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့မနက်ပိုင်းစီစဉ်တွေကိုလိုင်းထိုမီတာ24.50MHz နဲ့လိုင်းထိုမီတာ190ပြင် VOE ရဲ့အင်တာနက်စာမျက်နှာနဲ့ Facebook X စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တပောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တားညူပါဒီနေ့အတွက်ကြီးညာပြီးမဲ့သတင်းတွေတဲမှာတော့ EU ယောပါတမကအနေနဲ့လာမယ့်2024မှာယူကရိန်းအတွက်3.5 billion ကျော်သုံးစွဲဖို့အဆိုပြုထားတယ်လို့ EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကတင်လာနေမှာကြီးညာသွားပါတယ်။နောက်တော့ October 3ရက်နေ့စပြီးတော့ကျင်းပမယ့် EU ASEAN လူခွင့်ရေးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုဖိတ်ကြားတဲ့ပုံမှာ HRW လူခွင့်ရေးအဖွဲ့ပါဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်နေကြပါတယ်။ဆက်တဲ့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်တဲ့သူကြီးညာပြီးသွားဖို့ရှိပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုတားညူကြီးဒီကနေ့မကြခင်ကြားကြရမယ့်သတင်းတွေထဲမှာတော့
စက်တင်ဘာ3ရက်နေ့စတာတော့အဲရင်းတွေလက်ပြီးရောပထမစာဝင်လိုက်တော့ပြည်သူ3ရောက်မိတာပေါ့ပြီးတော့
အခုကြားကြရတာကတော့သခိုင်းတိုက်တိုက်ပွဲအခြေအနေသတင်းဆောင်ပါတဲ့ကပါဒီအကြောင်းအပြည့်စုံကိုသတင်းတွေပြီးမှအကြမ်းမဖက်လှုပ်ရှားမှုသတင်းဆောင်ပါမတိုင်မီကြားကြရမှာဖြစ်ပါတယ်ဒါပြင်အိန္ဒိယ drone အကြောင်းနဲ့ American ရောက်ကျောင်းသားတွေအကြောင်းကိုလည်းတင်ပြဖို့စီစဉ်ထားပါတယ်ဒုတိယပိုင်းနောက်ယူဘက်မှာတော့လူခွေရေးစောင့်ကြည့်ရေးအဖွဲ့က Phil Robertson နဲ့ interview စီပွားရေးလူမှုရှုခင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့လည်းရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့မနေ့ရောက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညင်ဦးနဲ့ကျွန်တော်တပောင်တန်းတို့ကတင်ပြကြမှာပ
ါ EU ယောပါတမကအနေနဲ့လာမယ့်2024ခုနှစ်မှာယူကရိန်းအတွက်3.5 billion ကျော်သုံးစွဲဖို့အဆိုပြုထားတယ်လို့ EU နိုင်ငံခြားရေးမူဝါဒဆိုင်ရာကြီးကဲဂျိုးဆက်ဘရိုကတင်လာနေမှာကြီးညာသွားပါတယ်ယူကရိန်းနိုင်ငံကိုရောက်နေတဲ့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဟာယူကရိန်းနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွက်မှာအခုလိုကြေညာပြောဆိုသွားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းကိုထောက်ခံမှုပြတဲ့အနေနဲ့ EU နိုင်ငံခြားရေးဝန်ကြီးတွေဟာလည်းယူကရိန်းနိုင်ငံမှာပထမဆုံးကြိမ်ဆွေးနွေးနေကြတဲ့အချိန်လည်းဖြစ်ပါတယ်။ EU အကြီးအကဲနဲ့ EU နိုင်ငံခြားရေးဝန်ကြီးတွေယူကရိန်းကိုခုလိုမျိုးဆွေးနွေးရောက်ရှိနေချိန်မှာပဲယူကရိန်းထောက်ခံတဲ့အနောက်မဟာမိတ်တွေအတွက်ကတိကောက်ဖြစ်စရာအခြေအနေတွေလည်းတစ်ဖက်မှာရှိနေပါတယ်။EU နဲ့ NATO အဖွဲ့ဝင်နိုင်ငံတနင်္ဂနွေဖြစ်တဲ့ Slovakia ရွေးကောက်ပွဲမှာ Russia လူလာသူဥဆောင်တဲ့ပါတီအနိုင်ရမှုနဲ့ American ပြည်တော်စုမှာလည်းလွှတ်တော်ကပြတဲ့အစိုးရယာယီအသုံးစရိတ်ထဲမှာ Ukraine အကူအညီတွေကိုဖိထုတ်ထားတာတွေကြုံနေရပါတယ်။တစ်ချိန်တည်းမှာလည်းပဲ Ukraine ဘက်ကတံပြန်ထိုးစစ်ဟာအနောက်နိုင်ငံတွေကပုံအောင်မျှော်လင့်ထားသလောက်မဟုတ်ဘဲနဲ့နှိမ့်ကွေးနေပါတယ်။ Ukraine သမ္မတ Zelensky ကတော့ Ukraine နိုင်ငံရဲ့အောင်ပွဲဟာအားလုံးပူးပေါင်းဆောင်ရွက်မှုအပေါ်မှာမူတည်နေပြီးတော့စစ်မြင်များပြီးဖို့ဆိုရင်ပိုပြီးအားကောင်းကောင်းနဲ့အတူတကွဆောင်ရွက်ကြဖို့ EU နိုင်ငံခြားရေးဝန်ကြီးတွေနဲ့အစည်းအဝေးအတွင်းမှာတိုက်တွန်းပြောဆိုခဲ့ပါတယ်။ဆုံးရှုံးခဲ့တဲ့နေမျိုးတွေကိုပြန်ရဖို့တံပြန်ထိုးစစ်ဟာတဖြည်းဖြည်းချင်းအောင်မြင်မှုရှိနေပြီးတော့ဒီအီမန်ချက်အောင်မြင်ဖို့အတွက်ရမုံငွေကြီးလက်နက်စီးတနန်းစရီပို့ပြီးတော့ထောက်ပံ့ပေးဖို့ကိုလည်း EU ခေါင်းဆောင်တွေကိုယူကရိန်းသမ္မတကတောင်းဆိုခဲ့ပါတယ်။ရုရှားကလည်းပို့ပြီးတော့ပြင်းထန်တဲ့အရေးယူတန်ခတ်မှုတွေလုပ်ဖို့သူကတိုက်တွန်းသွားပါတယ
်။အမေရိကလူမျိုးရေးကောင်စီအတွင်းမှအာမင်ဂရီဂိုရီယန်ဟာနာဂိုနိုကရာဘဒေသတင်းမာနေချိန်မှာအီရန်နိုင်ငံခြားရေးဝန်ကြီးကိုတီးရန်မှာတင်းလာနေကတွေ့ဆုံခဲ့ပါတယ်။ဂရီဂိုရီကိုအီရန်နိုင်ငံခြားရေးဝန်ကြီးဟော်စိန်အမီရာဒေါ်လာဟီယန်ကကြိုဆိုတာကိုပြသခဲ့ပေမဲ့ဆွေးနွေးပွဲအသေးစိတ်ကိုတော့အီရန်မီဒီယာတွေကမဖော်ပြခဲ့ကြပါဘူး။စက်တင်ဘာလ19ရက်နေ့ကစခဲ့တဲ့စစ်စီရင်နဲ့အဇာဘိုင်ဂျန်စစ်တပ်ဟာရခိုင်ခွဲထွက်ရေးဒေသတွေကိုပြန်လည်သိမ်းယူနိုင်ခဲ့ပါတယ်။အီရန်ကအဇာဘိုင်ဂျန်ရဲ့နယ်မြေပိုင်ဆိုင်မှုအခွင့်အရေးကိုထောက်ခံထားတာပါ။သိမ့်ပိုက်ထားတဲ့နာဂေါ်နိုကရာဘဒေသနယ်မြေကိုအဇာဘိုင်ဂျန်အစိုးရကိုပြန်ပေးရင်အီရန်ကအမြဲတမ်းထောက်ခံခဲ့ပါတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနာဆာခနာနီကပြောပါတယ်ဒေသတွင်နယ်မြေတွေပြောင်းလဲလာတာကိုအီရန်ကလက်မခံဘူးလို့လည်းသူကသတိပေးလိုက်ပါတယ်ဒါပေမဲ့အာမေးနီးယားလူမျိုးတွေရဲ့အခွင့်အရေးကိုလေးစားဖို့အဇာဘိုင်ဂျန်အစိုးရကိုအီရန်သမ္မတအီဘရာဟင်ရော့စီကတိုက်စောင့်ဆိုလိုက်ပါတယ်အဇာဘိုင်ဂျန်အစိုးရကအမေနီးယားလူမျိုးတွေရဲ့အခွင့်အရေးကိုလေးစားပါမယ်လို့ကတိပေးထားပေမဲ့နာဂေါ်နိုကရာဘဒေသမှာနေထိုင်နေကြတဲ့အာမေးနီးယားလူမျိုးခန့်မှန်း 300,000 ရှိတာမှာ 3,514 ယောက်ကသူတို့အပေါ်ရန်လုံမှာစိုးရင်လို့ဒါမှမဟုတ်သူတို့ရဲ့ဘာသာရေးနဲ့ဒလိထုံးစံဆိုင်ရာအခွင့်အရေးတွေဆုံးရှုံးမှာစိုးလို့နေရာစွန့်ခွာထွက်ပြေးသွားကြတယ်လို့အာမေးနီးယားအစိုးရကတင်းလာနေကပြောကြားပါတယ်
ကော့ဆိုဗိုနယ်စပ်မှာချထားတဲ့တပ်တွေကိုတဝက်နီးပါးလျှော့လိုက်ပြီးတော့ဆာဗီးယားလျှော့လိုက်ပြီးဆိုပြီးတော့ဆာဗီးယားထိတ်တန့်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်ကော့ဆိုဗိုနယ်စပ်မှာဆာဗီးယားကတပ်အင်အားတွေအလုံးရင်ချထားမှုနဲ့ပတ်သက်လို့အမေရိကန်ပြည်တော်စုနဲ့နိုင်ငံတချို့ကပြောဆိုထုတ်ပြန်လာကြပြီးတဲ့နောက်အခုလိုမျိုးဆာဗီးယားကနယ်စပ်ကသူ့ရဲ့တပ်တွေကိုပြန်လျှော့ခဲ့တာပါ ပြီးခဲ့တဲ့တပတ်ကျော်လောက်ကအဲ့ဒီနယ်စပ်မှာပြစ်ခတ်မှုဖြစ်ပြီးတော့ကော်ဆိုဗိုရဲအရာရှိတဦးနဲ့လက်နက်ကန်ဆော့သုံးဦးစုစုပေါင်း၄ဦးသေဆုံးခဲ့ရတဲ့နောက်ဒေသတွင်းမှာမငြိမ်မသက်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ကော်ဆိုဗိုနယ်စပ်မှာဆာဗီးယားစစ်သည်အရေအတွက်8,350ရှိရာကနေပြီးတော့အခုဆိုလို့ရှိရင်ပုံမှန်အင်အား4,500လောက်ထိကိုရှော့ချလိုက်ပြီလို့ဆာဗီးယားစစ်တပ်ရဲ့စူးစီးချုပ်ဗိုလ်ချုပ်ကြီးမစ်ဆီလိုဗစ်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်ကော်ဆိုဗိုမြောက်ပိုင်းမှာလက်နက်အပြစ်ဆုံးဆာဗ်တနတ်သမားတွေနဲ့ကော်ဆိုဗိုရဲတွေကြားစက်တင်ဘာလ24ရက်နေ့ပြစ်ခတ်မှုဖြစ်ချိန်ကစပြီးတော့တိုက်ရင်အားကိုတိုးချခဲ့တာဖြစ်ပါတယ်။ကော်ဆိုဗိုမြောက်ပိုင်းဘန်ဂျက်စကာကျွော်မှာကော်ဆိုဗိုရဲနဲ့ဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွင်းပါဝင်တဲ့ဒီလက်နက်ကန်30လောက်ကိုဆာဗီးယားစစ်တပ်ကလေ့ကျင့်ပြီးတော့လက်နက်တပ်ဆင်ပေးခဲ့တာလို့ကော်ဆိုဗိုတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုလည်းဗိုလ်ချုပ်ကြီးမော့စ်စလိုဗစ်နဲ့ဆာဗီးယားကာကွယ်ဝင်ကြီးမိုင်လိုဗတ်စဗစ်တို့ညွှန်ဆိုပါတယ်။ကော်ဆိုဗိုဘက်ကလာတဲ့ SAF အရန်တပ်ဖွဲ့ဝင်တွေကိုတနန်းပြည်တာမျိုးတခါတရံလောက်တာရှိပေမဲ့အခုလိုမျိုးပြစ်ခတ်မှုဖြစ်စင်မှာသူတို့ပါဝင်တာမရှိဘူးလို့ SAF ရဲ့ဗိုလ်ချုပ်ကြီးကပြောပါတယ်။ကော်ဆိုဗိုဒေသဟာယခင်ကဆာဗီးယားရဲ့အစိပ်ပိုင်းဖြစ်ခဲ့ပြီးတော့2008ခုနှစ်မှာတီးခြားလွတ်လပ်ရေးကြေညာသွားခဲ့တာပါ။ဆာဗီးယားကတော့ဒါကိုအသိမှမပြုပါဘူး။ဆာဗီးယားနိုင်ငံတွင်စခန်းတစ်ခုမှာလေ့ကျင့်ပေးထားတဲ့အကြမ်းဖက်သမားတွေကတိုက်ခိုက်မှုဖြစ်ပြီးတော့သူတို့ဟာဆာဗီးယားရဲ့အထောက်ပံ့တွေနဲ့ကော်ဆိုဗိုမြောက်ပိုင်းကိုတင်ယူဖို့အစီအစဉ်လုပ်နေတယ်လို့ကော်ဆိုဗိုဝန်ကြီးချုပ်က X လူမှုကွန်ရက်မှာရေးပါတယ်။ဒါဝရော့ဗိုလ်ချုပ်ကြီးမစ်ဆီလိုဗစ်ကအကြောက်ခံညင်းပါတယ်။နှစ်ဖက်ကြားမှာ1998-99စစ်ပွဲပြီးတဲ့နောက်ဆာဗီးယားနဲ့ကော်ဆိုဗိုနှစ်နိုင်ငံဆက်ဆံရေးပုံမှန်ဖြစ်အောင်လို့အမေရိကန်နဲ့ EU တာဝန်ရှိသူတွေကကြားဝင်ညှိနှိုင်းပေးကြတာပါ။အခုလိုမျိုးယူကရိန်းစစ်ပွဲတွေပြင်းထန်နေချိန်မှာအခုဒီဖြစ်ရကြောင့်ဘော်လ်ကန်ဒေသမှာမတည်မငြိမ်မှုတွေပြန်ဖြစ်လာမှာကိုနိုင်ငံတကာကစိုးရိမ်နေကြပါတယ်ခင်ဗျာ
။မိမိအချိုးမြတ်အတွက်အင်ဂျင်နီယာလုပ်ငန်းပိုင်ဆိုင်မှုတန်ဖိုးတွေကိုလိန်လေတိုးမြင့်ပြသခဲ့တယ်လို့ဆွဆွဲထားတဲ့အမှုအတွက်အမေရိကန်သမ္မတဟောင်းထရမ့်ဟာနယူးယောက်မြို့တရားမမှုရုံးကိုတနင်္လာနေ့ကလာရောက်ခဲ့ပါတယ်။ဒီအမှုကအလိန်ညာရှက်စရာအတုအယောင်အမှုပဲလို့မစ္စတာထရမ့်ကဆိုပါတယ်။ဒီအမှုကိုစစ်တဲ့တရားသူကြီးအာသာအန်ဂိုရွန်ကိုမယိုးသားတဲ့တရားသူကြီးလို့မစ္စတာထရမ့်ကခေါ်လိုက်ပြီးအစိုးရရှေ့နေချုပ်လက်တီတီယာဂျိမ်းကိုလည်းလူမျိုးရေးသမားဖြစ်ခေါ်လိုက်ပါတယ်။2024ခုနှစ်ရွေးကောက်ပွဲကနေတပ်ပရပြမဖြစ်အောင်ဒီအမှုနဲ့လုပ်နေကြတာလို့လည်းမစ္စတာထရမ့်ကဆွဆွဲလိုက်ပါတယ်။ဒေါ်နယ်ထရမ့်နဲ့အမှုရင်ဆိုင်နေကြတဲ့တခြားသူတွေဟာတဆိုင်မမတ်ထပ်ခါလိမ့်လိုက်ခဲ့ကြပါတယ်လို့အစိုးရရှေ့နေချုပ်ဂျိမ်းစ်ကသတင်းတောက်တွေကိုပြောပါတယ်။ကျွန်တော်ပြောလို့တဲ့သတင်းစကားကရိုးရိုးလေးပါပဲ။ဘလောက်ပဲအာကောင်းကောင်းပတ်စံဘလောက်ပဲရှိတယ်လို့ထင်ထင်ဘယ်သူမှဥပဒေအထက်မှာမရှိဘူးဆိုတဲ့သတင်းစကားဖြစ်ပါတယ်။တရားမျှတမှုကအောင်ပွဲခံရပါလိမ့်မယ်လို့ဂျိမ်းစ်ကပြောပါတယ်။မစ္စတာထရမ့်ရဲ့ကြော်ဝါမှုကို3.6ဘီလီယံအထိဖောက်ပွားထားတယ်လို့နယူးယောက်စိုးရရှေ့နေချုပ်ရုံးကခန့်မှန်းထားတာပါ။မစ္စတာထရမ့်ဟာလိန်လယ်မှုကိုကျွလွန်ခဲ့တယ်လို့တရားသူကြီးအန်ဂိုရွန်ကဆုံးဖြတ်ပြီးဖြစ်ပါတယ်။ပြစ်ဒဏ်အဖြစ်ဒေါ်လာ350ကျခံစေဖို့အစိုးရရှေ့နေချုပ်ယုံကတောင်းဆိုထားပါတယ
်။ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.13 MHz 540 kHz 8413ညไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไลแลมีเตอร์190กิโลเฮิรตซ์1505โลกันนี่ทุ่งเล่นไปนี่ပါတယ်ရှင
် View American ตันก็นี่ပြီးတော့ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ October 3ရက်နေ့ကျင်းပမယ့် EU ASEAN လူခွင့်ရေးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုဖိတ်ကြားထားတဲ့အပေါ်မှာ HRW လူခွင့်ရေးအဖွဲ့အပါအဝင်ရပ်ဖက်လူမှုအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်ကြပါတယ်။မြန်မာနိုင်ငံတည်းလူခွင့်ချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီကိုဖိတ်ကြားတာဟာမြန်မာလူခွင့်တိုးတက်လာဖို့ EU ဥရောပသမဂ္ဂနဲ့အာဆီယံကကြိုးပမ်းတာတွေကိုထိခိုက်စေတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြပါရယ်မြန်မာစစ်ကောင်စီကိုယ်စားလှယ်တွေကိုအာဆီယံအရေးကြီးအစည်းအဝေးတွေမှာပါဝင်ခွင့်မပေးတယ်လို့လူခွင့်ချိုးဖောက်တဲ့မြန်မာစစ်ကောင်ဆောင်တွေကိုလည်း EU ကနေပြီးတော့ပြစ်မှတ်ထားအရေးယူတန်ခတ်ထားတာကြောင့်အခုဒီဖိတ်ကြားမှုဟာ EU နဲ့အာဆီယံရဲ့မြန်မာစစ်ကောင်စီနဲ့ပတ်သက်လို့ထားတဲ့မူဝါဒတွေနဲ့လည်းတွေးဖိနေတယ်ဆိုပြီးတော့ထောက်ပြထားပါရယ်အခုလိုကန့်ကွက်တဲ့ထဲမှာတော့ HRW လူခွင့်ရေးအဖွဲ့FIDH နိုင်ငံတကာလူခွင့်ရေးဖွဲ့ချုပ် Foreign Asia Frontline Defenders Protection International အဖွဲ့တွေပါဝင်ပြီးတော့ HRW အပါဝင်အဖွဲ့တချို့ကတော့ဒီဆွေးနွေးပွဲမှာမပါဝင်တော့ဘူးဆုံးဖြတ်ထားတယ်လို့သိရပါတယ်။ NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရထုတ်ပြန်ချက်မှာလည်းစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်တစ်ခုလုံးအပေါ်ရာဇဝတ်မှုတွေကျူးလွန်နေတဲ့မြန်မာစစ်ကောင်စီကိုအခုလိုမျိုး EU ASEAN လူခွင့်ရေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ကြားတဲ့အတွက်အော်တုံလှုပ်မိတယ်လို့ကန့်ကွက်ထားပါတယ်အခုလိုလူခွင့်စနစ်ပွဲမျိုးတွေမှာမြန်မာပြည်သူတွေရဲ့တရားဝင်ကုသလေတွေနဲ့ပဲပါဝင်ကျင်းပဖို့ကိုလည်း NUG ကတိုက်တွန်းထားပါတယ
်2028ခုနှစ်နဲ့နောက်အနည်း20လောက်မှာတက်တန်းကုန်ဆုံးမဲ့ မြန်မာနိုင်ငံနဲ့တဘာဝဓာငွေစာချုပ်နှစ်ခုကိုတက်တန်းတိုးကောင်းတိုးမယ်လို့ထိုင်းရင်နာနဲ့တဘာဝဓာငွေရှာဖွေရေးနဲ့ထုတ်လုပ်ရေးလုပ်ငန်း PTTEP ကပြောပါတယ် PTTEP ဟာလေလံလောက်ွက်သုံးွက်ထဲကနှစ်ွက်ကိုလည်းအခုတင်တာတင်ထားပြီးနှစ်နှစ်အတွင်းမှာဓာငွေထုတ်ဖို့မျှော်လင့်ထားတဲ့အကြောင်း Montreal Rowan Child Cook ကအဘူဒါဘီမှာလုပ်နေတဲ့စွမ်းအင်လုပ်ငန်းညီလာခံ ADIPC မှာ writer သတင်းဌာနကိုပြောလိုက်တာပါ ဤတော့ဓာငွေလောက်ွက်ကတဘာဝဓာငွေအတွက်မမှန်တာနဲ့ထိုင်းနိုင်ငံကရင်ဆိုင်နေရတာဖြစ်ပါတယ်ဒီလောက်ွက်ကိုအမေရိကန်ရေနံကုမ္ပဏီကြီး Chevron ကအနှစ်40လောက်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကရယူခဲ့တာဖြစ်ပါတယ်2019နှစ်ခုတုန်းကဒီလောက်ွက်ကနေတနည်းကိုကူဘာပေတန်ပေါင်း1,100ထွက်ခဲ့တဲ့ဒီလောက်ွက်ဟာအခုခါမှာတော့တန်ပေါင်း290ပဲထွက်တော့တာပါမြန်မာနိုင်ငံမှာရှိတဲ့ PTTEP ရဲ့လောက်ွက်ကနေမြန်မာလျက်စစ်လိုအပ်ချက်ရဲ့90ရာခိုင်နှုန်းနဲ့ထိုင်းလျက်စစ်လိုအပ်ချက်ရဲ့20ရာခိုင်နှုန်းအတွက်ဓာတ်ငွေထုတ်လုပ်ပေးနေတာဖြစ်ပါတယ်ကျွန်တော်တို့ကချက်ဖို့မဟုတ်ပါဘူးထိုင်းနဲ့မြန်မာလိုအပ်ချက်အတွက်စိတ်ချဖို့အတွက်တာဖြစ်ပါတယ်လို့ CEO ရဝိုင်ချိုင်ကူးကဆိုပါတယ
်ရုရှားနိုင်ငံ Vladivostok စကော့မှာမြန်မာနဲ့ရုရှားကဥဆောင်ပြုလုပ်တဲ့ ASEAN ပူးတွဲစည်းအလေးချက်မှုကိုအင်ဒိုနီးရှားပါဝင်ဒေသတွင်းနိုင်ငံတချို့တက်ရောက်နေပါတယ်စက်တင်ဘာလ26ရက်နေ့ကနေပြီးတော့29ရက်နေ့ထိပြုလုပ်တဲ့ပူးတွဲစည်းအလေးချက်မှုကိုအင်ဒိုနီးရှားအနေနဲ့ဖွင့်ပွဲနဲ့နောက်ဆုံးရက်နှစ်ရက်ကိုပဲတက်ရောက်ခဲ့တာဆိုပြီးတော့အင်ဒိုနီးရှားစစ်တပ်ဘက်က VOE ကိုတီးပြပါတယ်။တရုတ်အိန္ဒိယနဲ့ကမ္ဘောဒီးယားနိုင်ငံတို့ကလည်းဒီပူးတွဲစည်းအလေးချက်မှုမှာတက်ရောက်ခဲ့တယ်လို့ဆိုပါတယ်။ Justice for Myanmar ရဲ့ထုတ်ပြန်ချက်တရမှာတော့မြန်မာစစ်ကောင်စီတပ်တွေနဲ့အတူပူးတွဲစည်းအလေးချက်ခဲ့တဲ့နိုင်ငံတွေကိုဝေဖန်ရှုတ်ချပါတယ်။ရုရှားနိုင်ငံပိုင်သတင်းတွေရဲ့ဖော်ပြချက်အရဆိုရင် Brunei, India, Indonesia, Cambodia, တရုတ် Laos, Malaysia,ရုရှား၊ထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့မြန်မာစစ်တပ်တို့ကဒီပူးတွဲစည်းအလေးချက်မှုမှာပါဝင်တယ်လို့ Justice မြန်မာကဖော်ပြပါရတယ်။ဒါပေမဲ့သူတို့လေ့လာထားချက်အရဆိုရင်တော့ရုရှား၊မြန်မာစစ်တပ်၊တရုတ်၊အိန္ဒိယနဲ့ Laos နိုင်ငံတို့ကတပ်ဖွဲ့တွေကအဓိကပါဝင်တာလို့ဆိုပါရတယ်။မြန်မာစစ်ကောင်စီရဲ့မြန်မာလူထုကိုလက်နက်နဲ့အကြမ်းဖက်ဆစ်ဆင်နေမှုတွေ၊နောက်စုစုဝါလူခွင့်ချိုးဖောက်မှုတွေကိုထောက်ပြပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့မြန်မာစစ်ကောင်စီတပ်တွေနဲ့စီးအရပူးတွဲဆောင်ရွက်မှုတွေကို Justice for Myanmar အဖွဲ့ကစန့်ကျင်ကန့်ကွက်ထားပါရတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကလေးတွေငှက်ဖျားမဖြစ်အောင်ငှက်ဖျားကာကွယ်ဆေးအသစ်ကိုထောက်ခံလိုက်ပါတယ်။ R21 Matrix M လို့အမည်ပေးထားတဲ့ဒီကာကွယ်ဆေးကို India Serum Institute ရဲ့အကူအညီနဲ့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကဖော်စပ်ခဲ့တာပါ။လာမယ့်နှစ်အစောပိုင်းမှာအာဖရိကတိုင်းပြည်တို့မှာဒီကာကွယ်ဆေးကိုစထိုးပေးမှာဖြစ်ပါတယ်။တခြားတပ်ပြည်တွေကလာမယ့်နှစ်နောက်ပိုင်းလောက်မှာရရှိမယ်လို့ WHO ညွှန်ကြားမှု Tedros Adhanom Ghebreyesus ကပြောပါတယ်။သူတင်နာတွေရဲ့အလိုအရဒီကာကွယ်ဆေးကထိရောက်မှု85ရာခိုင်နှုန်းရှိပြီးတောက်လျှောက်အကာအကွယ်ရဖို့ဆိုရင်တော့အားဖြင့်ကာကွယ်ဆေးတွေကိုထပ်ထိုးသွားမှာပါမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့အတူကြီးညာပေးကြရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါလို့မယ်အကြမ်းဖက်လှုပ်ရှားမှုအကြောင်းကိုမတင်ပြမိမှာစကိုင်းတိုင်းကတိုက်ပွဲအခြေအနေနဲ့စတင်ပါတယ်။စကိုင်းတိုင်းတပင်းမြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းအရက်သား2ဦးသေဆုံးခဲ့ပြီးဖမ်းဆီးခံရတဲ့သူတွေလည်းရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်။စစ်ဘေးရောက်2000ကျော်လဲတိမ်းရှောင်နေရပြီးနာမကျန်းသူတွေလည်းရှိနေကြပါတယ်။တပင်းမြို့နယ်ထဲကအခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်။
စက်တင်ဘာ30ရက်ကစလို့တပည့်ရင်မြို့ပေါ်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဟာမြို့နယ်တမိုင်ခွဲလောက်တာဝေးတဲ့လက်တီကျေးရွာကိုနယ်မြေရှင်းလင်းရေးလုပ်ခဲ့ပြီးတဲ့နောက်ရွာအသွင်းမှာအမျိုးသားရုပ်အလောင်းတလောင်းတွေ့ရှိခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲစစ်တပ်နဲ့ဒေသခံကကွယ်ရေးတပ်ဖွဲ့တွေဟာပြန်ကျကျေးရွာနဲ့နဘဲလကျေးရွာကြမှာတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ကလေကြောင်းကနေဖိကတ်တာတွေရှိခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးနောက်ပြန်ကျကျေးရွာမှာတက်ဆွဲနေတဲ့စစ်တပ်ဟာအောက်တိုဘာ၂ရက်ကပြန်ကျကျေးရွာကနေထွက်ခွာခြင်းဖြစ်ခဲ့ခဲ့တာကြောင့်လဲထိခိုက်ဒဏ်ရာရသူတချို့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်
စတင်မှာ၃၀ရာစထွက်တော့အဲရင်းတွေလက်ပြီးရောက်ပထမစောင်းဝင်လိုက်တာပြီးသူ၃ရောက်မိတာပေါ့ပြီးတော့အဲ၂ရောက်ကိုတော့သူတကားကံပြက်ဆက်လက်ဆန်းသွားပြီးတော့တယောက်ကိုအဲရွာထဲမှာလက်ဖြတ်ပစ်ထားတယ်ပေါ့၃ရက်မိအဲကြတဲ့စကြောင်းကတရက်၄ရောက်တော့ဆက်ထိုးလိုက်တော့အဲနဗဲလာနဲ့ပြန်ကျဆိုတဲ့ကြွာချမှာသူခိကိမှုနည်းနည်းဖြစ်တယ် M35 လာကူရယ်ပေါ့နော်ရဟင်းနဲ့လာကူဖြစ်တယ်ပေါ့အဲကြည့်ပြီးတော့အဲညမှာပြန်ကျရမှာပဲတက်ဆွဲလိုက်တာဒီနေ့ကျွန်တော်ခမတ်ကျေပေါ့အဲဒီပြန်ကျရောက်လာနေစကြောင်းကကိုလီဝလင်းပေါ့ပါလာတော့အလုံး9နာရီဝန်းကျင်လောက်နေမှာပေါ့နဗဲလာရွာမှာတီတူတွေကိုသူရိုးတဲ့နေနဲ့လှမ်းပစ်လိုက်တာပေါ့ပစ်လိုက်တဲ့အထက်မှာဒီအုံကျင်ကမြို့သားပေါ့နဗဲလာရွာမှာအိမ်တော်ကြတဲ့လူကိုကျွေးမှန်းဆန်းပြီးသွားတဲ့အဲဒီနဗဲလာကလက်ရောက်ဆိုတဲ့ဟိုတယောက်ဆိုရလဲခုချိန်တည်းမလွတ်သေးဘူးဟို လက်ပြီးရွာက2ယောက်ဆိုလည်းခုချိန်တည်းမလုပ်ဘူး
ပြန်ကြချေးရွာမှာတက်ဆွဲပြီးတော့ပြန်ထွက်လာတဲ့စစ်ကောင်စီတပ်ဟာပကံချေးရွာကိုဝင်ရောက်ခဲ့ပြီးနေအိမ်တလုံးကိုလည်းမိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုအရက်သားတွေတိဆုံတာနဲ့ပတ်သက်လို့ရောလေကြောင်းတက်ခတ်မှုတွေနဲ့ပတ်သက်လို့ပါစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြောဆိုတာတော့မရှိပါဘူး။စစ်ကောင်စီတပ်ကနေမြေရှင်းလင်းနေတဲ့အတွက်မြို့အနီးပတ်ချလဲကဒေသခံ1000ကျော်လောက်ဟာပေးလို့ရတင်းရှောင်နေရပါတယ်။တိတ်ရှောင်နေရတဲ့စစ်ဘေးရှောင်တွေထဲမှာလည်းရှားသည်ဥစုပြောင်းလဲတဲ့အတွက်နာမကျန်းဖြစ်နေသူတွေရှိပါတယ်။စစ်တပ်နယ်မြေရှင်းလင်းချိန်မှာမြို့ပေါ်မှာဆေးဝါးကုသဖို့လဲအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်
။ရှားလာတော့ရှိတယ်ဗျ။အဲဘယ်လိုဆိုတော့ဟိုမိုးရွာနေတယ်ဒီလေရန်ပူတယ်။ပြီးတော့မိုးရမ်းရွာလာတဲ့အခါထဲမှာရှောင်ရတဲ့အခါကျတော့ဒါသတို့ဖောက်ပြန်လာဖြစ်တဲ့အတွက်တကြောင်ထုတ်နေရဆိုရင်ဈေးစင်ပူဆိုးတယ်ပေါ့တော့တကြောင်ကအဲရှိနေတဲ့ဟာကိုကြော်ဖို့ဆိုမလွယ်ဘူးပေါ့နော်။အဲစီတော့လည်းဝေးရဆိုရင်တော့သာမြို့တော်ဘုရားနည်းနည်းလွယ်ကူတာပေါ့ဒါမှလမ်းကြီးခက်ခဲစီးချင်းနေပေါ့နော်အဲ့ဘော်ဒီမှာမျိုးကြည့်တာကဆက်ဆောင်စကန်းနာကြီးွာကအဲဒီလိုမျိုးွာနဲ့ပဲဇီဝတန်းနေတဲ့တကယ်ပဲကုလိုက်တာပေါ့ဟုတ်
ဒေတာရင်းမှာတော့စစ်ကောင်စီတပ်ကနေမြေရှင်းလင်းတာတပတ်ရှိနေပြီဖြစ်တဲ့အတွက်စစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတွေမှာစားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်
နားလောင်ပြောပြခဲ့တဲ့စကိုင်းတိုင်းချင်းနေဖြစ်ပါတယ်အခုတော့အကျမ်းမဖက်လှူချမှုအကြောင်းကိုဆက်ကြအောင်ပါအပြည်ပြည်ဆိုင်ရာအကျမ်းမဖက်ရေးနေ့အဖြစ်နှစ်စဉ်အောက်တိုဘာ2ရက်နေ့ကိုသတ်မှတ်ထားပါတယ်ဆရာနာသိမ်းထားတဲ့မြန်မာနိုင်ငံမှာနီလန်ပေါင်းစုံနဲ့အာနာရှင်ကိုတော်လှန်နေကြတဲ့အထက်အကျမ်းမဖက်တဲ့နီလန်နဲ့ပေါင်းဝင်နေသူတွေဟာသူတို့ယုံကြည်ရလမ်းကြောင်းနဲ့အာနာရှင်စနစ်အမြင့်ပြည့်ရေးမှာဆက်ပြီးပါဝင်သွားမယ်လို့ပြောကြပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပေါ်ပေါက်လာတဲ့နက်နက်ကန်တတိပက္ခတွေနဲ့တိုက်ပွဲတွေဟာနိုင်ငံတော်ဝန်နေရာအတော်များများမှာနေ့စဉ်မျိုးပါရှိနေပါတယ်။အာဏာရှင်စနစ်ကျရှုံးရေးအတွက်နက်နက်ကန်တော်လှန်နေသူတွေရှိတယ်လို့အကြမ်းမဖက်တဲ့နှီးလန့်နဲ့ပါဝင်နေသူတွေလည်းရှိပါတယ်။ဒီထက်မှာအာဏာဖီဆိုင်လှုပ်ရှားမှု CDM လုပ်သူတွေဟာလည်းအခက်အခဲအမျိုးမျိုးကြားကပဲအကြမ်းမဖက်နန်းစင်နဲ့အာဏာရှင်ကိုဆက်ပြီးတော်လှန်နေကြတာဖြစ်ပါတယ်။အချိန်ကာလကြာလာရမယ်အမျှအခြေခံစားတောက်နေထိုင်ရေးအတွက်ရုန်းကန်နေရတဲ့သူတို့ရဲ့အခြေအနေကိုမိသားစုလိုက်စီဗီအမ်မှာပါဝင်ပြီးကိုဖြိုးကအခုလိုပြောပါတယ
်ခုနောက်ပိုင်းတော့သဘူဒီပိုင်းတွေပါလေမရှိရောကြတော့နည်းနည်းတော့ပို့ပြီးတော့အခက်တွေ့တာပေါ့ကုန်စည်နှုန်းပြတ်တာနဲ့ခက်ခဲပေါင်းစုံနဲ့တော့တော်တော်များများကျင်ဆိုင်နေရတာပေါ့ကျွန်တော်တို့ကဒီလိုပါဖြစ်တာဖြစ်တဲ့အတွက်ခြားဟိုအလုပ်ဝင်လို့ဆိုတာလည်းနည်းနည်းအကြက်ဖြစ်တယ်ပေါ့ကျွန်တော်ကဘက်ကုန်းကြည့်ပြီးမှလည်းပုံမှန်လေးများဒီမှာအလိုအေးအလုပ်ကလည်းအဲ့လိုလေးကြာကြံပြီးလုပ်ရတာဆိုကျွန်တော်ကတော့လူငယ်ပိုင်းဆိုတော့ဖွက်လက်နဲ့တစ်ခုပြရအောင်မယ်တော့အခြားလူကလေးတို့တို့ရပါမယ်တချို့လူကြီးပိုင်းတွေကတော့ခက်ခဲတာဝန်ကြီးရတာအဲကျက်တဲ့ဖြစ်တာပေါ့အဲသားသမီးကလည်းဆပ်ဖို့မရအပြင်ပုဂ္ဂလိကမှန်းကလည်းဆပ်ဖို့မရဆိုတော့အဲ့လိုလေးတော့ခက်ခဲရောအများဖြစ်တာပေါ့ဒီပါလေးကျက်တဲ့ဟိုတာဝန်ကြီးခက်ခဲလေးတချို့ဆိုရင်ဒီရလုံးတနက်တည်းပြီးသွားတာမျိုးတွေရှိတယ်ဟောအဲ့လိုမျိုးကြီးပေါ့ခက်ခဲတတ်ဆုံးပေါ့ဟော
အာနာသိန်းကာလမတန်ခင်အစိုးရဝန်ထမ်းအဖြစ်နဲ့အရင်တာဝန်ထမ်းဆောင်ခဲ့တဲ့တချို့ဟာလေ CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့နောက်ပိုင်းအချိန်ကာလကြာလာတယ်အမျှဒါပေါင်းစုံမှာအခက်ခဲတွေကြုံတွေ့နေရတယ်လို့ပြောပါလို့အတန်းမဖက်နည်းလမ်းနဲ့အာနာရှင်တော်လှန်ရေးမှာတချို့ကຫນွေဦးတော်လှန်ရေးတပိတ်ပုံစံမျိုးစုံနဲ့အခုချိန်ထိလှုပ်ရှားမှုတွေရှိနေတာပေါ့စစ်ကောင်စီတက်တဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကလက်နက်ကင်ပဋိပက္ခဖြစ်ပွားရာဒေသတွေမှာလည်းလူလူတပိတ်လှုပ်ရှားမှုတွေကရှိနေကြတာ။သခိုင်းတိုင်းကဏီမြို့နယ်ထဲမှာဆိုရင်လည်းလူလူတပိတ်လှုပ်ရှားမှုတွေဟာတိုက်ပွဲတွေရှိတဲ့ကြားကပဲပုံစံမျိုးစုံနဲ့ဆက်ပြီးရှိနေတယ်လို့ကဏီမြို့နယ်မျိုးတော်လှန်ရေးတပိတ်အင်အားစုခေါင်းဆောင်ကိုပြည့်အောင်လည်းကပြောပါတယ
်။လူပဲနေနေကျွန်တော်တို့ကဒါလောက်ရမှာပဲလေ။ဟိုရှေ့လှမ်းပြီးမှနောက်ပြန်ဆိုရင်ကျွန်တော်တို့ကသွားမယ်လမ်းကထောင်ထဲလားတင်ញိုင်ကုန်းလားပေါ့ထောင်ထဲလည်းမသွားခြင်းဘူးတင်ញိုင်ကုန်းလည်းကျွန်တော်တို့မသွားခြင်းဘူးအဲ့ဒီတော့ကကျွန်တော်တို့ကကိုရွေးချယ်ပြီးသားလမ်းဒီလူလူလူဥတီတဲ့လမ်းဆိုတော့ဒါကျွန်တော်တို့ရှောက်ကိုရှောက်အောင်ပဲဘလို့ပဲဆိုဆိုအံမဖတ်တဲ့နင်းနဲ့အာနာပီဇန်နေတဲ့သူတွေဒီလဲပဲအခုငွေဥတော်လိုင်းရေးမှာတကယ်ကိုအင်မတန်မှကြီးမားတဲ့အာတုံမျိုးဖြစ်တဲ့ကြောင့်မလို့သူတို့ဒီလည်းပဲအဓိကကြားတယ်တို့တော့လှုပ်ရှားမှုဆိုတဲ့နေရာမှာတော့နေမြေဒေသရေစီရေးပုံစံတခြားကြည့်ပြီးတော့မှလှုပ်ရှားနေရတာပေါ့ဒီနည်းနဲ့မရရင်ကျွန်တော်ဒီနည်းနဲ့ထွက်မယ်ဒီနည်းနဲ့လှုပ်မယ်ဒီနည်းနဲ့လှုပ်ရှားမယ်ပေါ့အဲ့လိုပုံစံပဲကွာသွားတာအကျဉ်းမဖတ်တဲ့နီးလန်းတဲ့ လူလူတပိတ်တိုက်ပွဲတွေဟောပြောပွဲတွေဒါတွေကတော့ကျွန်တော်တို့အနေနဲ့လုံစမြဲပဲ
အချမ်းမထက်ပဲကိုယုံကြည်ရလန်းစင်တဲ့လူလူတပိတ်တွေကိုဆက်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်စစ်တဲ့အုပ်ချုပ်မှုကိုမလိုလားတဲ့တာဝန်ကြီးသူတွေဟာအချမ်းမထက်နီးလန့်တဲ့နိုင်ငံရေးမှာပါဝင်နေကြတာဖြစ်ပါတယ်အချမ်းမထက်ရဲ့အတွေ့အခေါ်နဲ့မဟာဗျူဟာကိုရှေ့ဆောင်ခဲ့ပြီးအိန္ဒိယလွတ်လပ်ရေးလှုပ်ရှားမှုခေါင်းဆောင်မဟာတမဂန္ဒီရဲ့မွေးနေ့ဖြစ်တဲ့အောက်တိုဘာလ2ရက်နေ့ကို International Day of Non-Violence အဖြစ်နဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်ရသတ်မှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းအချမ်းမထက်နီးလန့်နဲ့နိုင်ငံရေးပြောင်းလဲမှုမှာပါဝင်နေသူတွေဟာအခက်အခဲတွေကြားကအာဏာရှင်စနစ်ကိုတော်လှန်နေကြတာဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်တင်ပြရတာပါ။အပြည့်ပြည့်ဆိုင်ရာအချမ်းမဖက်ရေးနေမှာမဟာဓမ္မဂန္ဒီရဲ့မွေးနေ့နဲ့သူ့ရဲ့အမျိုးအမြင်ကြီးမားမှုကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းအထိတ်မှတ်ပွဲကျင်းပခဲ့ပါသေးတယ်။မတူကွဲပြားမှုအမျိုးမျိုးကိုစီးလုံးနိုင်တဲ့ကျွန်တော်တို့ရဲ့စွမ်းရည်ကအလှတရားပါကျွန်တော်တို့ရဲ့ယဉ်ကျေးမှုကိုစမ်းသပ်ချက်လည်းဖြစ်ပါတယ်လို့မစ္စတာဂူတရက်စ်ကဆိုသွားပါတယ်။ဂန္ဒီရဲ့စကားတွေကိုသတိရကြပြီးဒီရွယ်ချက်အတိုင်းဂရိကဝတ်ထပ်မံပြုကြဖို့လည်းကုလအတွင်းမှုချုပ်ကတိုက်တွန်းသွားခဲ့ပါတယ်။ဒါကတော့ကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်နေတဲ့သတင်းဆောင်ပါတွေပါအခုဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတွေကိုတင်ပြပါဦးမယ်။အမေရိကန်ရောက်ကျောင်းသားတွေနဲ့မတွေ့ပြီးမှအိန္ဒိယ drone တွေကိုကျွန်တော်တို့သွားပြီးကြည့်ကြရအောင်ပါ။အိန္ဒိယမှာစစ်ဖက်အရက်ဖက်အသုံးပြုတဲ့ drone တွေပြပွဲစွမ်းရည်ပြပွဲတွေကိုထုတ်လုပ်တဲ့ကုမ္ပဏီတွေကအကြီးအကျယ်ကျင်းပကြပါတယ်။ဒီအကြောင်းကို AB သတင်းတပုတ်ပေါ်မှာအခြေခံပြီးကိုခမောင်စိုးမင်းကတင်ဆက်ထားပါတယ်။
အင်းနီယာနိုင်ငံဥတ္တရပရဒက်ရှ်ပြည်နယ်ကဟန်ဒန်လီဒတ်အခြေစိုက်စခန်းမှာတဝီဝီမီးနေတဲ့အတန်တွေကတော့တခြားမဟုတ်ပဲပြန်သန်းနေကြတဲ့စက္ကရိယာအငဲစားလေးတွေပဲဖြစ်ကြပါတယ်။အဲ့ဒါကတော့ Bharat Drone Shakti ကုမ္ပဏီကဖိတ်ခေါ်တဲ့ drone ပြပွဲပြိုင်ပွဲကြီးတစ်ခုပြုလုပ်နေတာဖြစ်ပါတယ်။ဒီပွဲကိုအဓိကအင်းနီယာ drone ဖွဲ့ချုပ် DFI နဲ့အင်းနီယာလီဒတ်တို့ကပူးတွဲကမကရာပြုလုပ်ပြီး drone တွေနဲ့ပတ်သက်ပြီးအစ်မြင့်ဒီဘုတ်ကြီးပဲစီစဉ်ခဲ့တာဖြစ်ပါတယ်အဲ့ဒီလိုပြသထားတာတွေဟာအရက်ဖက်နဲ့စစ်ပက်အသုံးပြုကြတဲ့မောင်းသူမဲ့လေယာဉ်တွေနဲ့ drone အသစ်နည်းပညာတွေဖြစ်ကြပါတယ် Iron Autonomous Systems နည်းပညာဟာလုံခြုံရေးရည်ရွယ်ချက်အတွေ့ဒါမှမဟုတ်စစ်ပက်ဆိုင်ရာအတွေ့အုပ်စုဖွဲ့ပြန်တန်းနိုင်အောင် drone တွေကိုမြင့်တင်တည်ထွင်ကြတာဖြစ်ပါတယ် drones အစုအဖွဲ့ဟာ drones မျိုးစုံကိုပေါင်းစုပြန်တန်းကြတာဖြစ်ပါတယ်သူတို့တွေဟာငှက်တွေလိုအုပ်စုဖွဲ့ပြန်တန်းနိုင်တယ်လို့ Bharat Drone Shakti ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်အတက်ချောင်တူရီကပြောပါတယ
် they are on a mission whenever there is a requirement to go in offensive or defensive
သူတို့ကစစ်ပွဲမစ်ရှင်တွေမှာလည်းထိုးစစ်ကောခံစစ်ကောကိုလုပ်နိုင်ပါတယ်လူရောပစ္စည်းရောတဲဆောင်နိုင်ပြီးတော့ဘုံတွေကိုလည်းဖြုတ်ချနိုင်ပါတယ်။ဒါပြင်အဲ့ဒီ drone တွေကိုရေဒါကနေလွယ်လွယ်လေးဖမ်းယူလို့လည်းမရပါဘူး။ဒါကြောင့်သူတို့တွေကိုစုပေါင်းပြီးတစ်စီးနဲ့တစ်စီးလေထဲမှာမတိုက်မိမခိုင်းမိအောင်စစ်စစ်ရေးလုပ်နိုင်ပါတယ်
။အိန္ဒိယနိုင်ငံ New Delhi မြို့တော်အခြေစိုက်ဈေးကွက်ထောက်လှမ်းရေးအဖွဲ့ Rational State ရဲ့ဖော်ပြချက်အရ drone ရောင်းချမှုတွေဟာအခုချိန်ကနေလာမယ့်2028အထိဆိုရင်တစ်နှစ်ကို18ရာခိုင်နှုန်းတိုးပွားလာလိမ့်မယ်လို့ညွှန်မှန်းနေကြပါတယ်။အိန္ဒိယ drone ဈေးကွက်ဟာဆိုရင်2022ခုနှစ်ကဒေါ်လာသန်းပေါင်း1020အထိရှိခဲ့ပါတယ်။ဒီလို drone ပညာဟာဆိုရင်မကြာခင်မှာလူတွေရဲ့နှိမ့်စဒူဝကိစ္စတွေရဲ့အစိတ်ပိုင်းတစ်ခုဖြစ်လာလိမ့်မယ်လို့အခုပြာကန်းမှာလာရောက်ပြသကြသူတွေကခန့်မှန်းနေကြပါတယ်။drones ထုတ်လုပ်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Idea Porsche ကိုပူးတွဲတည်ထောင်သူဖြစ်တဲ့ Ankit Mitha ကလည်းအခုလိုပြောပါတယ
် What I expect is that drones are eventually going to become like today CCTVs are looked at
ဒီနေ့က CCTV တွေကနေကြည့်ရတယ်လို့မျိုး drone တွေကလှုပ်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ခဲ့တာပါသူတို့ဟာအခြေခံအဆောက်အအုံရဲ့တစ်ပိုင်းအဖြစ်နေရာတိုင်းမှာဖြစ်တယ်လို့ကျွန်တော်တို့ဘဝထဲမှာပုံမှန်အတိုင်းလုပ်ငန်းဆောင်တဲ့တစ်ခုဖြစ်လာမှာပါလူသားတွေအတွက်အလုပ်မျိုးစုံကိုလှုပ်ဆောင်ပေးနိုင်မှာဖြစ်ပါတယ
်လူတော်များများက drone တွေကိုစစ်ပွဲအတွက်အသုံးပြုကြဖို့အာရုံစိုက်နေကြစဉ်ဒီပိုင်းထဲမှာပဲငြိမ်းချမ်းရေးကိစ္စတွေမှာလည်းအသုံးပြုလာနိုင်ကြပါတယ်အဲ့ဒါတွေကတော့စိုက်ပျိုးရေးရုပ်ရှင်ထုတ်လုပ်ရေးမိသက်တာတို့ကဲဆယ်ရေးနဲ့ဆေးဝါးကာကွယ်ရေးတယ်ယူပို့ဆောင်ရေးကိစ္စရပ်တွေမှာလည်းအသုံးပြုနိုင်ကြပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီး drones ထုတ်လုပ်တဲ့ Neoski ကုမ္ပဏီရဲ့အမှုဆောင်ရာရှိ Charat Chandra Goodly Lefty ကလည်းအခုလိုပြောပါတယ
် You see delivery drone segment in healthcare picking up across the far flung areas drones တွေဟာအရမျက်နှာအသီးသီးကဝေးလံခွန်တည်တဲ့နေရာတွေကိုတောင်တွေကိုကျော်တောတွေကိုဖြတ်ပြီးကျမရင်နဲ့ပတ်သက်တာတွေကိုပို့ဆောင်ပေးတာတည်ဆောင်ပေးတာတွေလုပ်နိုင်ပါတယ်။ဒါ့အပြင်အိန္ဒိယနဲ့သာမကအာဖရိကနဲ့အခြားနိုင်ငံတွေကိုပါဒီလိုကိစ္စတွေကိုအသုံးဝင်စေပါတယ်။ဒါကြောင့် drone စင်နဲ့ပို့ပေးတာတည်ဆောင်တာတွေကိုဦးစားပေးလုပ်တဲ့အထက်မှာကျမရေးကိစ္စလည်းတစ်ခုပေါင်းဝင်ပါတယ်
။အိန္ဒိယနိုင်ငံဥတ္တရပရဒက်ရှ်ပြည်နယ်ရှိဟန်ဒန်လေဒတ်အခြေစိုက်စခန်းက drone ဖိတ်ခေါ်ပြိုင်ပွဲကြီးကို Bharat Drone Champion ကစက်တင်ဘာလ25ရက်ကနေ26ရက်နှစ်ရက်တာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။ခမောင်ဆိုပင်ပြောပြခဲ့တာပါအခုတော့အမေရိကန်ရောက်ကျောင်းသားတွေနဲ့တွေ့ကြအောင်ပါ။အမေရိကန်တက္ကသိုလ်တွေကိုနှစ်စဉ်နိုင်ငံတကာကျောင်းသားထောင်ချီပြီးလာရောက်ပညာသင်ကြပါတယ်။ဝါရှင်တန်မြို့တော်တဝက်တက္ကသိုလ်တွေကိုရောက်လာကစားကျောင်းသား၄ဦးနဲ့တွေ့ဆုံမင်းမြန်ပြီး VOA သတင်းတောက် Laurel Bowman ကသတင်းပေးပို့ထားပါတယ်။မတ်သိန်ကြီးထိုက်ကပြောပြပေးမှာပါ။
အမေရိကန်ကိုလာမယ်ဆိုတာကကြားနေကြစကားစုပါ။နှစ်စဉ်နှစ်တိုင်းအမေရိကန်ကတက္ကသိုလ်တွေနဲ့ကောလိပ်တွေမှာတက်ရောက်ဖို့နိုင်ငံတကာကျောင်းသားပေါင်းများစွာလာကြပါတယ်။ရုရှားကအက္ကထရီနာ-ဆီမိုနိုဗာကတော့အမေရိကန်တက္ကသိုလ်မှာစီးပွားရေးပညာသင်နေပါတယ
် What appealed to me the most
ကျွန်မအတွက်စိတ်ဝင်စားဆုံးအရာကတော့ဘာဆက်ဆံမှမရှိတဲ့ဘာသာရပ်တွေကိုအဓိကဘာသာရပ်နှစ်ခုနဲ့အရင်ဘာသာရပ်နှစ်ခုဖြစ်ယူနိုင်တဲ့ကိစ္စဖြစ်ပါတယ
်။အမေရိကန်တက္ကသိုလ်ကျောင်းသူ Yasmin Saya ကတော့တူရကီကဖြစ်ပြီးအမေရိကန်တက္ကသိုလ်စနစ်ရဲ့ဘာသာရပ်ရွေးချယ်နိုင်တာကိုစိတ်ဝင်စားသူပါ။သူမကတော့လူမှုဗေဒနဲ့အကဘာသာရပ်တို့ကိုစိတ်ဝင်စားပါတယ်
။ Our new experiences
အတွေ့အကြုံတွေကကျမတို့ရဲ့ရှုမြင်ချက်နဲ့ဘဝရည်မှန်းချက်တွေကိုပုံဖော်နိုင်ပါတယ်။ဒါကြောင့်လဲဘာလုပ်ချင်လဲဘာတွေသင်ယူချင်လဲဆိုတော့ညွှန်မှန်းချက်ရှိတဲ့လိုပဲတစ်ချိန်တည်းမှာပဲအရင်ဘာသာရပ်ဒါမှမဟုတ်လဲအဓိကဘာသာရပ်ကိုတိုးယူတာဒါမှမဟုတ်အဓိကဘာသာရပ်ပြောင်းပြီးတော့ယူရာလိုမျိုးအခွင့်အလမ်းတွေအတွက်လဲစဉ်းစားတင်တယ်လို့ထင်ပါတယ
် Maryland ပြည်နယ် Rock Bay က Montgomery College ကနိုင်ငံတကာကျောင်းသား Iran က Asia ကတော့သင်ကြားရေးကနေ Engineer ဘာသာရပ်ကိုပြောင်းလဲသူပါသူကတော့ College မှာကိုတွေ့လို့ရတာကိုသဘောကျပါတယ
် Here is more focus
Iran မှာထက်ဒီမှာကတော့လက်တွေ့ပိုင်းကိုပို့ပြီးအဓိကလှုပ်ရပါတယ်ကျွန်တော်ယူထားတဲ့ Engineer ဘာသာရပ်အတွက်သိပြီးကောင်းတယ်လို့ထင်ပါတယ် Engineer တွေကအသိပညာပိုင်းနဲ့အတူလက်တွေ့လှုပ်ဖို့လဲလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်
။မောင်ဂိုမာရီကောလိပ်ကျောင်းသူဆက်ဘီနာကတ်စမိုဘာကတော့ကာဇက်စတန်ကဖြစ်ပါတယ်
။မိုင်ကန်ချီ
ဒီမတော်နိုင်ငံမှာတော့ပြည်သူတွေကသူတို့ရဲ့အမြင်သဘောထားကိုတူတူတိတ်တိတ်ထားကြပါမယ်။ဒီမှာတော့ကိုယ့်အမြင်ကိုပုံမှန်လင်းလင်းပြောပြနိုင်ပါတယ်
။ဂျာနယ်လစ်စင်မေဂျာကနေဈေးခွက်ထိုးဖောက်ရေးပညာရပ်ကိုအဓိကမေဂျာပြောင်းပြီးတော့ယူထားသူလည်းဖြစ်ပါတယ်။
There's a lot of
ကျောင်းသားတွေအတွက်ကိုဘာလုပ်ချင်တယ်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ရွေးချယ်စရာတွေကအများကြီးရှိပါ
တယ်။ဒါပေမဲ့လည်းအမေရိကန်မှာနေသားမကြသေးတဲ့အရာတွေလည်းရှိပါတယ်။လက်လက်ဆက်ဆက်အစားအသောက်ထက်အသင့်စားတွေပိုများတာလိုမျိုးအစားအသောက်ရေးကိုကျောင်းသားတွေကပြောကြပါတယ်။ဘာသာစကားအခက်အခဲလည်းရှိတတ်ပါတယ်။ဒါပေမဲ့အလုံးကကျောင်းတက်ဖို့စိတ်အားထက်သန်နေကြပုံမှာအက်စမီလီကတော့တငယ်ချင်းအစ်စ်တွေအကြောင်းပြောပြပါတယ်။
They want to be friends with you.
တငယ်ချင်းဖြစ်ချင်ကြသူတွေစကားပြောချင်ကြသူတွေရှိပါတယ်။ဒါကြောင့်တယောက်တည်းမနေပဲတငယ်ချင်းတချို့ရှာဖို့အကြံပြုချင်ပါတယ်
။ Let yourself be alone. Find some friends.
I really like
ဒီမှာကတော့လူမျိုးပေါင်းစုံ၊ဘာသာပေါင်းစုံ၊နိုင်ငံသားပေါင်းစုံရှိနေတာဖြစ်ပြီးဒီလိုမျိုးစုံတာကိုသိပြီးသဘောကျပါတယ
်။ People are here from
ဒီကလူတွေကတော့ကမ္ဘာနေရာပေါင်းစုံကနေလာတာဖြစ်ပြီးသူတို့ရဲ့ကိုယ်ပိုင်ဓလေ့ထုံးတမ်းတွေကိုယူဆောင်လာကြတာဟာအမေရိကန်ရဲ့ delay ထုံးစံတစ်ခုဖြစ်သွားစေတယ်လို့ထင်ပါတယ
်။ကိုကိုကိုပြတ်ထနိုင်တဲ့ delay အပြင်ဆန္ဒရှိရင်ကိုယူထားတဲ့ဘာသာရပ်ကိုလည်းပြောင်းနိုင်ပါတယ်ရှင်
။မတ်သိဂီတိုင်ပြောပြတဲ့အမေရိကန်ရောက်ကျောင်းသားတွေနဲ့ပညာရေးကျောင်းဖြစ်ပါတယ်။ VOE ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းတော်အစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာလည်းဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOE ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေသင်တယ်ကြည့်ရှုနိုင်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ Cloud တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။ VUE မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးအင်တာဗျူးစီးပွားရေးလူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒီထက်ကအခုတော့အင်တာဗျူးနဲ့စတင်ပါတယ်။ Ukraine နဲ့ Afghanistan အရေးလိုမျိုးကမ္ဘာပြဿနာတွေကြားမှာမြန်မာအရေးကိုနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့အာရှဒေသလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောလိုက်ပါတယ်။နိုင်ငံတကာတံခါးပိတ်ဆို့မှုတွေနဲ့မြန်မာစစ်ကောင်စီအပေါ်ဖိအားပေးဖို့လိုသလိုလူခွင့်ရေးချိုးဖောက်သူတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေဖို့ဆောင်ရွက်ဖို့လိုတဲ့အကြောင်းလည်းသူကပြောပါတယ်။မာဤသက်စင်က Washington DC မြို့တော် VOA Studio မှာတီးတန့်တွေ့ဆုံမေးမြန်းထားတာပါ။
Good morning, Phil. Thanks for coming to
Mingling Night Kim, Phil. Washington DC ga VOA studio ma twit so me myan kwe pay ya twet jesu tin ma le shin. ASEAN ni ne ma ja de kin ga be a sit myin siwe de jin pa khe ba de. Da pye ASEAN leader U Si Chauk siwe ko le lak khan pi lo jin pa khe da ba. ASEAN tai bi tchu ga ma tet yaw ba u. Tchu ga do video ne be main ko sa ga hlan po khe ba de.တချိန်တည်းမှာပဲအာဆီယံအစည်းအဝေးအတော်များများမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တွေကိုတက်ခွင့်မပေးထားပါဘူးဒီတော့အာဆီယံအခြေအနေဘယ်လိုဖြစ်နေပါလဲ
Well I think that's very clear that ASEAN should not be hosting any meetings in Myanmar in Burma
လုံးဝရှင်းပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံထဲမှာဘယ်လိုအစည်းအဝေးမှမလုပ်သင့်ပါဘူးဘာလို့လဲဆိုတော့စစ်ကောင်စီကဒါတွေကိုသူတို့ဝါဒဖြန့်ချီအတွက်ပဲအသုံးချမှာမဟုတ်လို့ပါလီဒါဦးစီးချုပ်အစည်းအဝေးပဲဖြစ်ဖြစ်အစည်းအဝေးသေးသေးပဲဖြစ်ဖြစ်ပါဘလို့စည်းဝေးမျိုးကမှအာဆီယံအနေနဲ့မြန်မာနိုင်ငံထဲမှာမကျင်းပတင်ပါဘူး။ဒါဟာမူဝါဒတရက်ခေါင်းဆောင်တွေအကြားသဘောတူညီမှုတရက်ဖြစ်တင်ပါလေ။ဒီချိန်ထဲမှာမြန်မာလေတပ်ဟာရဲသားပြည်သူတွေကိုပြစ်မှတ်ထားဘုံကျဲတိုက်ခတ်နေတာတွေကြောင့်ယာနဲ့ချီတည်ဆုံးတာတွေရှိနေပါတယ်။ဒါကိုလက်ခံလို့မရပါဘူး။အင်မတန်ဒေါသဖြစ်เสียကောင်းပါလေ။အာဆီယံရဲ့ပြဿနာကအာဆီယံထဲမှာမြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့အကွဲအကွဲအပြဲအပြဲဖြစ်နေတာပါ။ထိုင်း၊ကမ္ဘောဒီးယား၊ဗီယက်နမ်၊လာအိုမြန်မာစတဲ့မဲခေါင်အာဆီယံအစုဘက်ကတစ်ဖက်မလေးရှား၊အင်ဒိုနီးရှား၊စင်ကာပူ၊ဖိလစ်ပိုင်စတဲ့အာဆီယံပင်လယ်ရေချောင်းအစုကတစ်ဖက်ပါ။အာဆီယံရဲ့မြန်မာအရေးဘုံသဘောထား၅ရပ်ကိုဘယ်လိုအကောင့်ထဲဖော်မလဲဆိုတာတစ်ဖက်နဲ့တစ်ဖက်သဘောထားမတူပါဘူး။အဲ့ဒီဘုံသဘောထား၅ချက်ကလည်းအာဆီယံအတွင်းမှာနောက်ဆုံးရထားတဲ့သဘောတူညီချက်ပါပဲ။ဒီပေါ်မှာအမေရိကန် EU စတဲ့နိုင်ငံတကာကလည်းမြန်မာအရေးဖြည့်ရှင်းဖို့အတွက်အာဆီယံကအဓိကကြားတယ်ဆိုပြီးဖြစ်နေတာပါ။ခတ်တာကအာဆီယံမှာလည်းဒီလိုလုပ်နိုင်တဲ့အစွမ်းအစမရှိပါဘူး။အဲဒီမှာအဖြေမရှိဘဲနဲ့ပိတ်ဆို့သွားတာပါ။အာဆီယံပြင်တခြားနိုင်ငံတွေပါပါဝင်အဖြေထုတ်လာဖို့အတွက်နိုင်ငံတကာအနေနဲ့တခြားနိုင်ငံတစ်ခုခုကိုမရှာနိုင်သေးရတော့ဘာမှဖြစ်လာမှာမဟုတ်သလိုအခုလိုမလိုလားအပ်တဲ့လေတပ်ဦးစီးချုပ်အစည်းအဝေးကျင်းပတာမျိုးတွေကဆက်ပြီးတော့ဖြစ်နေဦးမှာပါ
။ You know the Air Force Marshal in Burma.
Yeah. You talk about the alternative plan.So what else can US and other countries do?
ASEAN ကိုပဲကူးစားတာမဟုတ်ဘဲနဲ့တခြားနိုင်ငံတခုခုရှာဖို့ပြောတယ်ဆိုတော့ American နဲ့တခြားနိုင်ငံတွေနေနဲ့ဘာလို့တင်နေထင်ပါလဲရှင
် A lot of time talking about which is Australia, the US, India and Japan. Why isn't the Quad being involved?
ဥပမာအားဖြင့် American, Australia, India နဲ့ Japan တို့ပါဝင်တဲ့ Quad လို့အဖွဲ့အစည်းရှိပါတယ်။ Quad ကဘာလို့မြန်မာအရေးမှာမပါဝင်နိုင်ရမှာလဲ။မြန်မာပြည်အတွက် Japan ကလည်းအဓိကကြတဲ့နိုင်ငံလို့ဖြစ်နေတာပါပဲ။ဩစတြေးလျကလည်းလားတူပါပဲ။အိန္ဒိယဆိုရင်လည်းတကယ့်နေချင်းဆက်နေတဲ့တိုင်းပြည်ပါ။ခုထိဆိုရင်တော့သူကမြန်မာနဲ့ပတ်သက်လို့မူဝါဒအမှားတွေပဲလုပ်နေပါတယ်။ဒါကြောင့်မြန်မာအရေးမှာတခြားတိုင်းပြည်တွေကပါလာရမှာပါ။ဆိုလိုတာကတစ်ချိန်ကမြန်မာမိတ်ဆွေနိုင်ငံများဆိုတာကိုပြန်အသက်သွင်းတင်ပါတယ်။ဒီတစ်ခါကုလတွင်းမှုချုပ်ကဥဆောင်ဖို့တော့မလိုပါဘူး။ American, EU, UK တို့ပါတဲ့မြန်မာအရေးစစ်တူကူတူရှိတဲ့နိုင်ငံတွေစုပြီးတော့တခုခုဆောင်ရွက်ဖို့ပါ။ဒါအပြင်တာဝန်ယူတာဝန်ခံမှုကိစ္စလည်းပါပါလိမ့်မယ်။ဒီလိုကမြန်မာပြည်အနေနဲ့ကျွန်တော်တို့တွေ့နေရတာကမြန်မာစစ်တပ်ရဲ့လူသားမျိုးနွယ်ကိုကျူးလွန်တဲ့ရာဇဝတ်မှုတွေပါ
against the Burmese people by the Myanmar military.
Another thing is for the ASEAN Air Force, you know, a lot of countries don't some countries are not attending but Thailand is attending and
အခုလေတပ်ဦးစီးချုပ်အစည်းအဝေးကိုနိုင်ငံအတော်များများကမတက်ပင်ပဲလေထိုင်းနိုင်ငံကတော့တက်ပါမယ်မြန်မာရေးဖြည့်ရှင်ဖို့ထိုင်းရဲ့အခက်အခဲကိုရောဘယ်လိုမြင်ပါလဲရှင်
Thai foreign policy has a couple different compartments and when it comes to countries that share borders with Thailand like Burma like Laos like
တကယ်ကိုပြဿနာအကြီးကြီးရှိပါတယ်ထိုင်းနိုင်ငံကြားရေးမူဝါဒကိုကြည့်မယ်ဆိုရင်နေချင်းဆက်နေတဲ့မြန်မာကမ္ဘောဒီးယားလာအိုနိုင်ငံတွေနဲ့ပတ်သက်လာရင်စစ်တပ်ကပါပတ်သက်နေပါတယ်နိုင်ငံတော်လုံခြုံရေးကိစ္စလို့မြင်ပါတယ်ပြဿနာကထိုင်းစစ်တပ်ဆိုတာကအခြေခံအဖြစ်မြန်မာစစ်တပ်ကိုရက်ခံပေးပါတယ်သူတို့ချင်းနီနီကက်ကအလုပ်လုပ်ကြပါတယ်ပရောချန်ဟိုချာဦးဆောင်တဲ့ဆက်အနာဒိန်ထိုင်းဆိုရရဲ့မူဝါဒဟာအခုဖွေထိုင်းပါတီဆိုရလက်ထက်မှာမူဝါဒတစုံတရာပြောင်းလဲလာမလားဆိုတာမေးစရာရှိပါတယ်မြန်မာပေါ်ထိုင်းမူဝါဒနဲ့ပတ်သက်လို့သူတို့အနေနဲ့ဒီမူဝါဒကိုပြန်ပြီးတော့သုံးသပ်မယ်လို့မျှော်လင့်ပါတယ်။မြန်မာပြည်ပခအဆုံးသတ်နိုင်မှုအတွက်ဒီမိုကရေစီလူ့ခွင့်ရေးကိုတန်ဖိုးထားရမယ်ဆိုတာအတိမတ်ပြုဖို့လိုပါတယ်။မြန်မာပြည်ပခဟာထိုင်းကိုတိုက်ရိုက်တက်ရောက်မှုရှိပါတယ်။ဒီပြည်ပခတွေကြောင်းနေဆက်ဖြတ်ကျော်ဒုက္ခသည်တွေလူကုန်ကူးမှုလူမျိုးနေဆက်တလျှောက်ဥပဒေမဲ့ကိစ္စတွေမူစီဝါဝင်ရောက်လာတာတွေဒါတွေကထိုင်းကိုတိုက်ရိုက်ထိခိုက်တက်ရောက်မှုတွေပါ။ဒီပြဿနာကိုဖြေရှင်းဖို့အတွက်ထိုင်းဆိုရလဲပါဝင်ဖို့လိုတာပါ။အရင်ထိုင်းနိုင်ငံသားဝန်ကြီးဟောင်းဒွန်ပရဝင်နိုင်လက်ထက်တုန်းကကိုကျိုးရှာခွင့်ကောင်းယူတဲ့နိုင်ငံသားမူဝါဒတွေရှိခဲ့ပါတယ်။ထိန်းသိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်နဲ့သူတွားတွေ့တယ်လို့လည်းသူကတခြားနိုင်ငံသားဝန်ကြီးတွေကိုပြောပါတယ်။ဒါကဘယ်သူမှမယုံကြပါဘူး။မြန်မာရေးနဲ့ပတ်သက်ရင်ထိုင်းမူဝါဒကဗတ်လိုက်မှုမကင်းမဲနဲ့စစ်ကောင်စီဘက်ကအရန်တစ်ဖက်သက်ဗတ်လိုက်နေတာကိုတွေ့ရပါတယ်။
I see. So, starting from Myanmar and all the different political changes and elections happening in Southeast Asia, do they?
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကအစာအရှိတောင်အာရှမှာရွေးကောက်ပွဲတွေနဲ့နိုင်ငံရေးပြောင်းလဲမှုမျိုးစုံကိုတွေ့နေရပါတယ်။အာရှဒေသဒီမိုကရေစီအပေါ်မှာကောင်းကျိုးဆူကျိုးတက်ရောက်မှုရှိတယ်လို့ထင်ပါလားရှင်
Burma goes is whether anybody's going to accept the idea of like the Sakunta holding an election.That's point 1.
မြန်မာစစ်ကောင်စီကျင်းပမယ့်ရွေးကောက်ပွဲကိုဘယ်သူကလက်ခံမလဲဆိုတာကမေးခွန်းထုတ်เสียပါ။ဒါကပထမတစ်ချက်ပါ။ဒုတိယတစ်ချက်ကတော့တရားဥပဒေအုပ်စိုးမှုလူခွင့်ရင်းနဲ့ဒီမိုကရေစီဒါတွေကပြဿနာကြီးတွေပါ။ဒီမိုကရေစီအစ်စ်မှန်ရှိတယ်လို့ပြောလို့ရတဲ့နိုင်ငံတိတ်များများမရှိပေမဲ့ဒီထဲမှာထိုင်းနိုင်ငံပါဝင်ခဲ့ပါတယ်။ဒါပေမဲ့မကြာခင်တုန်းကရွေးကောက်ပွဲရလကအထက်လွှတ်တော်ရွေးကောက်မှုပါဝင်အခြေခံဥပဒေနဲ့မညီဘဲနဲ့ပြောင်းပြန်လှန်လိုက်ရတဲ့ရလကိုတွေ့ရပါတယ်။လက်ရှိထိုင်းအထက်လွှတ်တော်ကိုကြည့်မယ်ဆိုရင်အထက်လွှတ်တော်အမတ်နေရာတွေအားလုံးကစစ်တပ်ကခန့်အပ်ထားတဲ့သူတွေပါလွှတ်တော်တစ်ခုလုံးရဲ့၃ပုံတစ်ပုံပါဒါကမြန်မာနိုင်ငံရဲ့လွှတ်တော်မှာစစ်တပ်ခန့်အပ်ထားသူတွေပေါင်းမှုထက်တောင်းမှများပါသေးတယ်ဒီမိုကရေစီဘယ်သူတွေစီမှာရှိလဲလို့မေးပါတယ်မြန်မာပြည်သူတွေအနေနဲ့ရှစ်ဆက်တိုက်ပွဲဝင်ရမှာပါပဲအချိန်တစ်ခုကိုကြော်လာတဲ့အခါပြည်သူလက်နက်ကိုင်တပ်ဖွဲ့တွေနဲ့တခြားအဖွဲ့တွေလည်းအင်အားကောင်းလာပါတယ်ဒါပေမဲ့နှစ်ဖက်စလုံးကတော့နှိမ့်နှံဆွေးနွေးမဲ့အခြေအနေကိုပြင်ဆင်ထားဖို့မရှိပါဘူးဒါကြောင့်စစ်ပွဲတွေထပ်ဖြစ်နေအောင်မှာဖြစ်ပြီးတော့လူခွင့်ရေးချုပ်ဖောက်တာတွေနဲ့မြန်မာပြည်သူတွေအနေနဲ့မတည်ငြိမ်မှုတွေကိုဖျက်ဆီးရအောင်မှာဖြစ်ပါတယ
် what is the next step forward for the Myanmar people to continue in this fight you know there are a lot of people doing
ရှိစပြီးတော့တိုက်ပွဲဝင်ဖို့မြန်မာပြည်သူတွေအတွက်နောက်ထပ်ခြေလှမ်းကဘာဖြစ်မလဲတချို့ကပြည်သူ့ကာကွယ်တပ်ဖွဲ့တွေကိုထောက်ခံအားပေးနေပြီးတော့တချို့ကတော့မူဝါဒရေးရပိုင်းမှာတွန်းအားပေးနေပါလေယူကရိန်းနဲ့အာဖဂန်တို့ကမ္ဘာပေါ်ကတခြားပြဿနာတွေကြားမှာမြန်မာအရေးလဲတိမ်မြုပ်သွားတတ်ပါလေနောက်ထပ်ခြေတလှမ်းဘာဖြစ်မှာလဲ
If you look at the sort of lack of coverage you know yes it's difficult to get into these areas butThat doesn't mean it can't be done. And we saw Sky.
မြမရေးကိုနိုင်ငံတကာကအွန်ဆိုက်ဖို့လိုပါတယ်။တချို့နေရာတွေမှာသတင်းယူဖို့ခက်တယ်ဆိုပေမဲ့မလုပ်နိုင်တာတော့မဟုတ်ပါဘူး။မြမနိုင်ငံရှိတဲ့မှာဖြစ်ပျက်နေတာတွေကို Sky TV ကပြီးခဲ့တဲ့လပိုင်းကတင်ဆက်ထုတ်လွှင့်တာကိုတွေ့ရပါတယ်။ဒါမျိုးလောက်အောင်မှာပါ။အားလုံးကယူကရိန်းအရေးကိုအွန်ဆိုက်နေပြီးတော့မြမရေးတယ်မကဆူဒန်နဲ့တခြားကိစ္စရပ်တွေပေါ်မှာအွန်ဆိုက်မှုနည်းနေပါတယ်။ဒါကပြဿနာကြီးတစ်ခုပါ။မြမပြည်သူတွေကတော့လှုပ်ရှားရှိတာကိုဆက်လုပ်အောင်မှာပါ။တော်လန်ရေးအကြမ်းဖက်အာဏာဖီဆန်ရေးတွေကိုဆက်လုပ်နေရအောင်ပါပါပြည်သူ့ကာကွယ်ရေးတပ် PDF တွေလည်းဆက်သွားနေမှာပါဒါကသူတို့ရဲ့ရွေးချယ်မှုသူတို့ရဲ့ဆုံးဖြတ်ချက်ပါမြန်မာအစိုးရအနေနဲ့စစ်ဆက်တိုက်နိုင်မှုအတွက်အရင်းအီးတွေဆက်မရအောင်နိုင်ငံတကာနဲ့ချိတ်ဆက်မှုတွေမရှိအောင်လို့နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေကလည်းတစင်ဖိအားပေးနေရမှာပါမြန်မာနိုင်ငံတော်မှာစစ်ရာဇဝတ်မှုတွေနဲ့လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလှုပ်ဆောင်နေပါတယ်မြန်မာစစ်တပ်ကတိုက်ပွဲတွေမှာရဲသားတွေကိုပြစ်မှတ်ထားတာကသူတို့ရဲ့နှီးပြောပါသူတို့အမြဲတမ်းဒီလိုလုပ်နေကြပါလူခွင့်ရေးချုပ်ဖောက်တဲ့နေရာမှာမြန်မာစစ်တပ်ကဒေသတွင်းအစိုးဆုံးထဲမှာပါပါတယ
် and all the crimes and crime against humanity that Myanmar military and security forces has done
အနာသိမှုတွေမှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကရာဇဝဲမှုတွေနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝဲမှုတွေကျူးလွန်ခဲ့ပါတယ်အနာသိမှုမတိုင်ခင်ကလေးကလည်းကချင်နဲ့တခြားတိုင်းရင်းသားတွေရိုဟင်ဂျာပြဿနာမှာလည်းအလားတူပါပဲကျူးလွန်သူတွေကိုဘယ်လိုအရေးယူနိုင်မလဲ
also with the Rohingya issues as well
right
so how can we ensure that they're being bring accountability to the perpetrators
well I think there's a couple of different parts of this first of course it's the sanctions issue to put more pressure and
အပိုင်းမျိုးမျိုးရှိပါတယ်ဒဏ်ခတ်ပေးဆုမှုတွေနဲ့ဖိအားပိုပေးရပါလိမ့်မယ်အခုချိန်ထိဆိုရင်အမေရိကန်ဥရောပသမဂ္ဂဗြိတိန်ဩစတြေးလျနဲ့ကနေဒါနိုင်ငံတွေကဒဏ်ခတ်ပေးဆုမှုချထားတာကိုတွေ့ရပါတယ်ဒီထက်ပိုဖြန့်ကျက်လှုပ်ဆောင်ရပါလိမ့်မယ်ဂျပန်နဲ့တောင်ကိုရီးယားဘက်ကတိုးမြှင့်လှုပ်ဆောင်ရပါလိမ့်မယ်တခြားနိုင်ငံတွေလည်းပါဝင်ဖို့လိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှပထမဆုံးခြေလှမ်းကောင်းတစ်ခုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေအတွက်ပထမဦးဆုံးဖြည့်ရှင်းချက်ချမှတ်နိုင်ခဲ့ပါတယ်။ဒါနဲ့လည်းမလုံလောက်တာအသေးချပါပူတွေလှုပ်ဆောင်ချက်တွေပိုလှုပ်ဆောင်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းနောက်ထပ်ဖြည့်ရှင်းချက်ချနိုင်ဖို့ဆက်လုပ်ရပါဦးမယ်။တတိယချက်ကတော့ရွန်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကိစ္စရပ်ကိုနိုင်ငံတကာတရားရုံး ICJ မှဆက်လက်လှုပ်ဆောင်ဖို့တွေ့ရမှာပါ။ဒါပေမဲ့မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကတရားဝင်ညွှန်းချက်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC မှာပြဋ္ဌာန်းဖို့လိုပါတယ်။ဒါမှလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုလွတ်ဆောင်တဲ့သူတွေကိုတိုက်ရိုက်စစ်ဆေးပြီးအရေးယူနိုင်ဖို့ ICC ကဝင်ပါလို့ရမှာပါ။ ICC BB ဆိုင်ရာရာဇဝတ်ခုံရုံးဖြစ်လာစေတဲ့ Rome Statute သဘောတူညီချက်ထဲမှာမြန်မာနိုင်ငံမပါဝင်တာကြောင့် ICC အနေနဲ့မြန်မာကိစ္စကိုတခုဝင်ပြောနိုင်ဖို့တခုတည်းသောနည်းလမ်းကကုလသမဂ္ဂလုံခြုံရေးကောင်စီကတဆင့်ပဲဖြစ်ပါတယ်။ဒါကပြဿနာပါ။ရွန်ဂျာနဲ့ဆက်ဆက်တဲ့အမှု ICC မှာရှိပြီးသားပါ။ဘင်္ဂလားဒေ့ရှ်နိုင်ငံစီကိုရွန်ဂျာတွေထွက်ပြေးတာကဒပိုင်းမှာ။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ Rome Statute သဘောတူညီချက်ထဲမှာပါဝင်တာကြောင့်အနာဂတ်မှာလှုပ်ဆောင်နိုင်မယ့်အလားအလာရှိပါတယ်။ဒါပေမဲ့နိုင်ငံတကာတရားမျှတမှုနဲ့အရေးယူမှုလှုပ်ဆောင်မှုဆိုတာနှစ်လချီကြာနေပါတယ်။ဒါကိုစောင့်နေလို့မဖြစ်ပါဘူး။မြန်မာပြည်သူတွေကအခုဒုက္ခရောက်နေတာပါ။ဒါကြောင့်လူသားချင်းစာနာမှုကူညီပေးတာလူခွင့်ရေးချိုးဖောက်မှုတွေအကြောင်းကိုမှတ်တမ်းယူထားတာစစ်ကောင်းဆောင်နဲ့တခြားသူတွေကိုဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်မဲ့နီလန်းရှာတာမျိုးလိုမျိုးကဏ္ဍအမျိုးစုံကနေလှုပ်ဆောင်ရပါလိမ့်မယ်မြန်မာနိုင်ငံတွင်းမှာအာဆီယံလေတပ်ဦးစီးချုပ်ညီလာခံကျင်းပတာမျိုးအာဆီယံရဲ့အသုံးမကျတဲ့အစည်းအဝေးတွေထပ်မလုပ်ဖြစ်အောင်တားဆီးရပါလိမ့်မယ်မြန်မာပြည်သူတွေကိုတတ်ဖြတ်နေတာကမြန်မာစစ်တပ်ရဲ့လေတပ်ဖြစ်နေတဲ့အချိန်နဲ့မှာပဲဒီလိုအစည်းအဝေးမျိုးမကျင်းပသင့်ပါဘူ
း
ใช่ thank you thank you for giving time to give this
view ကိုအခုလိုအချိန်ပေးပြီးတော့တွေ့ဆုံမြင်ရွက်ပေးရတဲ့ကျေးဇူးတင်ပါတယ်ရှင
်မိုင်းတန်စင်ကမေးမြန်းတင်ပြသွားခဲ့တာဖြစ်ပါတယ်အခုတော့စီးပွားရေးကဏ္ဍအလဲကိုရောက်လို့လာပါပြီတယောက်မှာဆက်ယုံနေမှာအလုတ်ကင်ခေါင်းလာပြီးလက်လီအယောင်နဲ့အရှိန်ဟုံးနဲ့တက်လာတာကြောင့်ကပေးယောဂါလွန်ထိုင်းမိုင်းနေတဲ့စီးပွားရေးဟာတဖြည်းဖြည်းချင်းပြန်လဲကောင်းမွန်လာနိုင်တယ်လို့ပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းအရေးကြီးတဲ့အင်အားလုံငန်းခါတာမှာဆက်လက်အားလင်းနေတာပါ AB သတင်းစောင့်ပါကိုအခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိမ့်ကြီးထိုက်ကတင်ပြထားပါတယ
်对形势总体上改善全国城镇调查失业率整体上趋于下降
ပထမဆင်းလာအတွင်းစားသုံးကုန်လူသုံးကုန်လက်လီအယောင်စုစုပေါင်းဟာအရင်နှစ်ကတည်းက900ကျင်းလုံးတိုးလာပြီးအချိန်အဟုန်နဲ့ဆက်လက်တိုးနေပါတယ်ဝန်ဆောင်မှုအသုံးပြုမှုဟာလည်းတိတိတသာတိုးလာပြီးစားသုံးမှုဖွံ့ဖြိုးမှုမှာအခိုင်အမာအထောက်အကူဖြစ်စေပါတယ်
။တရုတ်အမျိုးသားစီးရင်အင်းဌာနပြောခွင့်ရဖူလင်းဟွာကပြီးခဲ့တဲ့သတင်းပတ်ကြာသပတင်းနေ့ကသတင်းထောက်တွေကိုပြောဆိုသွားတာပါ။တရုတ်နိုင်ငံမှာအောက်ကုလအတွင်းဆက်ယုံတွေအလို့အကန့်တွက်လက်လာပြီးလက်စီအယောင်ကလည်းအရှိန်ရလာကြောင်းအစိုးရကပြီးခဲ့တဲ့သတင်းပတ်တောက်ချာနေ့မှာပြောပါတယ်။ဒါကြောင့်လဲစီးပွားရေးတဖြည်းဖြည်းပြန်လည်ဥမော့လာနိုင်တယ်လို့ပြောပါတယ်။စားသောက်ဆိုင်တွေနဲ့စတိုးဆိုင်တွေမှာအရောက်ဝယ်တွက်လာပြီးမယ်လို့လဲအရေးကြီးတဲ့အင်ဂျင်မြေကဏ္ဍမှာတော့ဆက်ပြီးတော့အားနည်းနေတာကိုဩဂုတ်လစင်းစရာတွေမှာဖော်ပြပါတယ်။အင်ယာဈေးကွက်အတွင်းဝယ်လိုအားကျနေတဲ့အချိန်မှာစောက်လုပ်ရေးလုပ်ငန်းရှင်တွေအနေနဲ့အကျွေးတွေပြန်ဆက်နိုင်ဖို့ရုန်းကန်နေကြရပါတယ်။အင်ဂျင်မြေဈေးကွက်အတွင်းရင်းနှီးမြှုပ်နှံမှုဟာဆိုရင်အရင်နှစ်နဲ့နှိုင်းယှဉ်ရင်ဩဂုတ်လအတွင်း 8.8 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဒီနေ့အစပိုင်းကစလို့ကြာတထက်ကြာလာနေတာပါဗန်နီရဲ့ဝင်းဒိုးဝင်ပိုပြနေတာတွေကိုရှော့ချနိုင်ရည်အတွက်ငွေချေးသူအများစုအတွက်လိုအပ်တဲ့ point တတ်မှတ်ချက်ကို 3.25 ရာခိုင်နှုန်းရှော့ချကြောင်းတရုတ်ဘိုဘန်ကပြီးခဲ့တဲ့ကြာသပတင်းနေ့နှောင်းပိုင်းမှာကြီးညာခဲ့ပါတယ်အခုလို့ရှော့ချလိုက်တာကြောင်းငွေချေးပိုပြီးတော့လွယ်ကူသွားစီမှာဖြစ်ပါတယ် စီးပွားရေးပြန်လည်ဥမော်ရေးမှာအခြေခံခိုင်မာစေရေးနဲ့တင့်တယ်တဲ့ပမာဏနဲ့အရင်းအီလုံလောက်မှုရှိစေရေးတို့အတွက်ဆောင်ရွက်တာဖြစ်တယ်လို့တရုတ်ဗဟိုဘဏ်ကပြောပါတယ်စက်တင်ဘာလ15ရက်နေ့ကထုတ်တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့2022ခုနှစ်နဲ့နှိုင်းယှဉ်ရင်အခုနှစ်ဩဂုတ်လအတွင်းလက်လီအယောင်က 4.6 ရာခိုင်နှုန်းမြင့်တက်လာပြီးကားအယောင်ကလည်း 5.1 ရာခိုင်နှုန်းမြင့်တက်ခဲ့ကြောင်းဖော်ပြပါတယ်ပြီးခဲ့တဲ့ဇူလိုင်လအတွင်းမှာတော့လက်လီအယောင်က 2.5 ရာခိုင်နှုန်းမြင့်တက်ခဲ့တာပါတရုတ်အမျိုးသားစီးရင်ဌာနပြောခွင့်ရဖူလင်းဟွာကအခုလိုပြောပါတယ
်ဒီ少年同期增多
နောက်အဆင့်ကတော့လူတို့ရဲ့အလုပ်ကံတွေတည်ငြိမ်လာမှာဖြစ်ပြီးလုပ်ငန်းကြီးတွေရဲ့အလုပ်ကံလည်းတဖြည်းဖြည်းချင်းတိုးလာမှာဖြစ်ပြီးလူတို့ဝင်ငွေတိုးတက်လာသလိုလူတွေရဲ့ဝယ်ယူသုံးစွဲနှံစွမ်းလည်းတိုးတက်လာပြီးသုံးဆဲဖို့လေပူပြီးစိတ်အားထက်သန်လာစေပါလေ
။ရုပ်နိုင်ငံမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးတင်းကျပ်တဲ့မူဝါဒတွေကိုဖြည့်လျှော့ပေးလာပြီးမယ်လေ။ပြီးခဲ့တဲ့နှစ်အတွင်းဝယ်ယူသုံးဆဲသူတွေအနေနဲ့ငွေကြေးသုံးဆဲမှုကိုပို့ပြီးတော့ဂရုစိုက်စီစစ်လာကြတာပါ။ကုန်ထုတ်လုပ်မှုကနှစ်စဉ် 4.5 ရာခိုင်နှုန်းဖွံ့ဖြိုးလာပြီးဇူလိုင်လအတွင်း 3.9 ရာခိုင်နှုန်းနဲ့အေပြီလနောက်ပိုင်းအမြန်ဆုံးနှုန်းလဲဖြစ်ပါတယ်။ဩဂုတ်လအတွင်းအကြမ်းဖျင်းအဖြစ်အဓိကကျတဲ့အညွန့်ကိန်းတွေတိုးတက်လာခဲ့ပြီးစီးပွားရေးပြန်လည်ဥမော့လာနေတယ်လို့အမျိုးသားစီးရင်ဌာနပြောခွင့်ရကသတင်းတောက်တီကူပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအဆင့်မှာမတည်ငြိမ်မှုတွေနဲ့မရေရာမတည်စားမှုတွေအများပြားရှိနေစေဖြစ်ပြီးပြည်တွင်းဝယ်လို့အားကလည်းအားနည်းနေစေဖြစ်တာကြောင့်စီးပွားရေးပြန်လည်နလန်ထရေးမှာအခြေခံကောင်းတွေလိုအပ်နေစေဖြစ်တယ်လို့ပြောခွင့်ရဖူကပြောပါတယ်
။ကွန်ဒီရှင်းဆောင်潜力大
နိုင်ငံကအခင်းကျင်းမှာတော့ရှုပ်ထွေးပြင်းထန်ပါတယ်။ကမ္ဘာတစ်လွှာစီးပွားရေးပြန်လည်နလန်ထမှုကအားနည်းနေပါတယ်။တစ်ဖက်သက်ဆံပြီးအကျိုးစီးပွားကာကွယ်မှုတွေကတိုးလာနေပါတယ်။နိုင်ငံကစီးပွားရေးကုန်သွယ်ရေးဖွံ့ဖြိုးမှုမှာလည်းစိန်ခေါ်အကဲစန်းချက်အများအပြားရင်ဆိုင်နေရပါတယ
်။တရုတ်ရဲ့ဩဂုတ်လအတွင်းအလားလာတွေကမျှော်မှန်းထားတာတဲ့ကောင်းမွန်ကြောင်းစီးပွားရေးသုတေသနကုမ္ပဏီ Capital Economics ကဂျူလီယန်အီဗန်ပရစ်ချတ်စ်ကအစီရင်ခံစာထဲမှာပြောဆိုထားပါတယ်။ဗန္နာယီဆန်ရပံ့ပိုးမှုကြောင့်ယင်းနီမြုပ်နှံမှုကိုကြားကန်ပေးတယ်ဆိုပေမဲ့တကယ်အလားလာခေါင်းကတော့စားသုံးသူသုံးဆွဲမှုခိုင်မာလာတဲ့အချက်ဖြစ်ပြီးဒါဆိုရင်အိမ်ထောင်စုတွေအနေနဲ့သုံးဆွဲမှုမှာစီးစစ်မှုလျော့လာတဲ့သဘောလို့လည်းသူကသုံးသပ်ပါတယ်။တရုတ်ရဲ့စီးပွားရေးဟာပြီးခဲ့တဲ့နှစ်အလားတူကာလနဲ့နှိုင်းယှဉ်ရင်ဇွန်လမှာအဆုံးသတ်တဲ့3လပတ်အတွင်း3.8ရာခိုင်နှုန်းကြီးထွားခဲ့ပါတယ်။ဒါပေမဲ့ဇန်နဝါရီလကနေမတ်လအတွင်း2.2ရာခိုင်နှုန်းရှိခဲ့ရာကနေကျဆင်းသွားတာပါ။နှစ်စဉ်တိုးတက်မှုနှုန်း3.2ရာခိုင်နှုန်းဟာဆိုရင်ဆယ်စုနှစ်တည်းအတွင်းအားအနည်းဆုံးဖွံ့ဖြိုးမှုနှုန်းတစ်ခုဖြစ်ပါတယ်။အကြမ်းဖျင်းအဖြစ်လူငယ်လူသား9ဦးမှ1ဦးခါအလုပ်လက်မဲ့ဖြစ်နေပြီးစံချိန်တင်မြင့်တက်နေတာပါ။ဒီအဆက်ဆောင်လဲဝယ်ယူသုံးစွဲမှုအပေါ်မှာဖိအားတွေထပ်ဖြစ်စေပါတယ်။အင်ယာဈေးကွက်အလုံးမဖြစ်မှုဟာဆိုရင်ဆောက်လုပ်ရေးနဲ့ဆောက်လုပ်ရေးပစ္စည်းတွေအပြင်တခြားသောကဏ္ဍအများအပြားကိုပါတက်ရောက်စေပြီးစီးပွားရေးပြန်လည်နလန်ထရေးတရုတ်ရဲ့ကျိုးပန်းချက်အပေါ်မှာဖိအားဖြစ်စေပါတယ်။ COVID-19 ကူးစက်ပြန့်ပွားမှုကိုတိုက်ဖျက်ရေးတရုတ်အာဏာရကွန်မြူနစ်ပါတီကလုပ်ခဲ့တာနဲ့အတူပဲပြီးခဲ့တဲ့နှစ်အတွင်းအတွင်းစီးပွားရေးမှာအဟန့်အတားတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြံတွေကဖွံ့ဖြိုးမှုဆိုင်ရာအချက်လက်တွေထုတ်ပြန်ပြီးနောက်မှာတော့အစုရှယ်ယာဈေးတွေတက်ခဲ့ပါတယ်။ဟောင်ကောင်ဟန်ဆန်စုရှယ်ယာဈေးကွက်ဟာ 1.9 ရာခိုင်နှုန်းတက်ခဲ့ပြီးရှန်ဟိုင်းအညွန့်ကိတ်ဟာ 3.3 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။စီးပွားရေးနှိုးဆော်ရေးနဲ့ဗန်နာရေးဈေးကွက်တွေတည်ငြိမ်စေရေးတရုတ်အစိုးရရဲ့ရှေ့ပြေးဆောင်ရွက်ချက်တွေဟာဆိုရင်အောင်မြင်တဲ့အရေးလက္ခဏာတွေပြသလာပြီလို့ယုံကြည်ကြတဲ့ရင်းနှီးမြုပ်နှံသူတို့ကြားမှာတော့အကောင်းမြင်မျှော်လင့်ချက်တွေရှိနေကြကြောင်း SPI ဗန်နာယစီမံခန့်ခွဲမှုလုပ်ငန်းကစတီဖင်အင်းနက်စ်ကစောင်းပါတစ်ခုမှရေးသားထားပါတယ်ရှင
်မတ်တင်ထိုက်တင်ပြသွားခဲ့တာပါစီးပွားရေးအကြတဲ့တွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအကြောင်းလဲကျွန်တော်တို့ကြားကြရအောင်ပါစိတ်ချမ်းသာရေးဆိုတာဘာကိုပြောတာပါလဲဘာကြောင့်အလေးထားတင်တာပါလေလူမှုကွန်ရက်တွေကြောင့်စိတ်ပိုင်းထိခိုက်မှုတွေပြေရောအောင်ဘယ်လိုလုပ်နိုင်လဲဆိုတာကိုမတ်စုမြတ်မုံကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကစိတ်ကျန်းမာရေးအထူးကိုဆရာဝန်ဒေါက်တာနီလာသွန်နဲ့မေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာအခုလိုတင်ပြထားပါဗျာ
အမေရိကန်ပြည်ထောင်စုမှာမေလာဟာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့နားလည်သဘောပေါက်အောင်လို့အသိပညာပေးတယ်လားဖြစ်ပါတယ်။စိတ်ကျန်းမာရေးဟာဘလောက်အရေးကြီးတယ်ဆိုတာကိုဒီအမေရိကန်နိုင်ငံတစ်ဝန်းလုံးမှာရှိတဲ့တက်ကြွတဲ့ပညာရှင်တွေကဆွေးနွေးပွဲတွေလုပ်ပြီးတော့ပြောပြရှင်းပြနေကြပါတယ်။ဒါကြောင့်စိတ်ကျန်းမာရေးနဲ့ပတ်သက်လို့ဘာကြောင့်ဂရုစိုက်တဲ့နေဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမိုင်မော်နက်ဒီစ်ဆေးရုံရဲ့ဒီဆေးရောဂါကူဌာနမှာခလီးငယ်နဲ့ဆဲချော်သက်စိတ်ကျန်းမာရေးဆိုင်ရာအထူးကူတာပေးနေတဲ့ဒေါက်တာနီလာသွေကိုမေးကြည့်ဖြစ်ပါတယ်
။အမှန်တော့ကျန်းမာရေးဆိုတာကအဲဒီစိတ်ကျန်းမာရေးနဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးနှစ်ခုကတွဲပါသွားတာပေါ့နော်။လူတယောက်ရဲ့ကျန်းမာရေးအကြောင်းပြောမယ်ဆိုလို့ရှိရင်အဲ့တော့အဲတခါတလေမှကျမတို့တွေကရုပ်ပိုင်းဆိုင်ရာကျန်းမာရေးပူပြီးတော့ပေါ့နော်ဟိုပြောပြကြတယ်အဲတွေးစီလို့စီချိုရှိတယ်တွေးလို့ရှိတယ်နှလုံးရောဂါရှိတယ်အစာရှိသဖြင့်ပေါ့နော်အဲအဲ့ဒီခါမှာစိတ်ကျန်းမာရေးကလည်းဂျန်နေတတ်တာပေါ့နော်ဒါပေမဲ့လို့စိတ်ကျန်းမာရေးဆိုတာလေရုပ်ကျန်းမာရေးလိုပဲအရေးကြီးတယ်ဘာကြောင့်လဲဆိုတော့အဲကျမတို့စိတ်ကျန်းမာရေးကြောင့်မို့လို့လေရုပ်ကျန်းမာရေးကိုထိခိုက်နိုင်တယ်ရုပ်ကျန်းမာရေးကြောင့်မို့လို့လေစိတ်ကျန်းမာရေးကိုထိခိုက်နိုင်တယ်ဆိုတော့အဲဒီနှစ်ခုကိုကျမတို့ကတစ်ခုအနည်းနဲ့တွဲမြင်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားရမှာပေါ့နော်
အဲ့တော့ဒီစိတ်ကျန်းမာရေးလို့ပြောရဲဆိုရင်ဘာတွေကိုစိတ်ကျန်းမာရေးလို့သတ်မှတ်တယ်ဆိုတာလည်းရှင်းပြပေးပါလားရှင
်ဆိုတော့စိတ်ကျန်းမာရေးဆိုတော့ကျမတို့ကအခြေခံအားဖြင့်ကတော့အဲကျမတို့စိတ်ခံစားမှုတွေရှိတာပေါ့နော်စိတ်ခံစားမှုတွေရှိမယ်နောက်ကျမတို့ရဲ့အတွေးအခေါ်တွေရှိမယ်အဲနောက်ကျမတို့ပြုတ်မှုတွေအပြုတ်မှုတွေရှိမယ်ပေါ့နော်အဓိကတော့ကျမတို့ဟိုအင်္ဂလိပ်လိုပြောမယ်ဆိုရင် thoughts ရယ် feelings ရယ် behaviors ရယ်ပေါ့နော်ဆိုတော့ဒါတွေအကုန်လုံးပေါင်းစုံပြီးတော့ကျမတို့ရဲ့အဲ့နေစဉ်ပေါ့နော်ပြုမှုဆက်ဆံတဲ့ relationship ပေါ့နော်ဒီတယောက်နဲ့တယောက်ဆက်ဆံတဲ့အရာတွေနောက်မိမိကိုယ်ကိုမိမိသဘောထားတဲ့အဲသဘောထားတွေနောက်ကျမတို့ရဲ့အပြုမှုတွေအပြုမှုတွေပေါ့နော
်နောက်ဒီဟိုစိတ်တမ်းပိုင်းနဲ့ပတ်သက်လို့မေးချင်တဲ့အဓိကတစ်ချက်ကပေါ့နော်ဒီ online ပေါ်ကနေကြတဲ့ဟိုစိတ်ပိုင်းဆိုင်ရာဟိုထိခိုက်တက်ရောက်မှုတွေပေါ့ဘာလို့လဲဆိုတော့ဒီ American ပြည်ထောင်စုမှာနေကြတဲ့မြန်မာတွေအပါအဝင်ဒီနိုင်ငံစုံမှာရောက်နေကြတဲ့မြန်မာတော်တော်များများပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ online ပေါ်မှာမြင်နေကြားနေတွေ့နေရတာတွေကြောင့်မို့လို့ဒီကိုယ့်ရဲ့စိတ်ကိုဟိုထိခိုက်တာတွေဖြစ်ကြရပါတယ်ဆိုတော့အဲ့လိုမျိုးထိခိုက်တယ်ဆိုတော့တချို့ကလည်းကိုယ်တိုင်ဟိုတတိမထားမိတာမျိုးတွေရှိနိုင်တယ်ပေါ့ဆိုတော့အဲ့ဒါကိုဘယ်လိုမျိုးကိုယ်တိုင် sensitive တင်တယ်လဲဖြည့်ရှင်းတင်ပါလဲရှင
်ဘယ်လိုသိတင်တယ်လဲဆိုတော့ကျွန်တော်ကဟိုကွာနေစဉ်ထလာပြီးတော့နေစဉ်မှာဒီ social media ကိုတအားကြီး rely ဖြစ်နေဟိုကျမတို့ကိုယ်တိုင်လည်းဒါမြန်မာပြည်အကြောင်းသိချင်ရဲ့ဒီ social media ကနေပဲကိုကကြည့်ရတယ်လို့သိရတယ်လို့ဖြစ်လာဆိုတော့ကြတော့ဟိုဒါကတော့နည်းနည်းတော့ဟိုကိုယ့်ဘက်ကဘယ်လောက်တရား limit လုပ်မလဲဆိုတဲ့အပေါ်မှာလဲကိုကလူတည်သေးတာပေါ့နော်ဒီခံစားချက်တွေကဟိုအလေအလတ်မှာဘယ်လောက် moderate လုပ်မလဲဆိုတာနဲ့အဆုံးစွန်မရောက်သွားအောင်ကိုတွေကဘယ်လိုလုပ်မလဲဆိုတာပေါ့နော်ဒါတွေကဟိုတဦးတယောက်ချင်းစီကလည်းဟိုကိုကကိုကျင့်သုံးလို့ရတယ်လို့ဒီကိုယ့်ရဲ့ community ထဲမှာပေါ့နော်တခါတချို့သောခံစားချက်တွေကဒါ collective ဟိုဟာတွေပေါ့ဟို feelings တွေပေါ့နော်ဟိုဒီတူရာကျမတို့ဒီ identify လုပ်လို့ရတယ် relate လုပ်လို့ရတယ် community မှာဆိုတော့ဒါလည်းကျမတို့မကြမ်းမကြစကားတွေပြောရမှာပေါ့နော်ဟိုဒီကိုယ့်ရဲ့ခံစားချက်တွေကိုလည်းပြောခြင်းနဲ့ပြောနိုင်တယ်ဆိုရင်ဖွင့်ပြောတာမျိုးပေါ့နော်အဲ့ရနေတစ်ဆင့်ပုံသွားပြီးဆိုရင်တော့လေကိုယ့်ရဲ့နေ့စဉ်သွားလာလှုပ်ရှားနေတဲ့အရှင်သာမှုကိုလာပြီးတော့ထိခိုက်လာတယ်ပေါ့နော်ဟို daily routines တွေကိုလာပြီးထိခိုက်လာတယ်ဆိုတော့ဒါကိုကကိုယ့်ကိုပြန်သုံးသပ်ရမှာပေါ့ငါသွားနေတာ healthy ဖြစ်သလားဒါမှမဟုတ်ရင်ဒီ unhealthy ဖြစ်နေပြီလားဆိုတာလေးပေါ့ဒါကြတော့ဟိုကျွန်တော်ကဘာနဲ့ပြန်မလဲဆို behavior ပေါ့ခုနကပြောသလိုခံစားချက်ကနေတစ်ဆင့်အဲ behavior တွေမှာလာပြီးတော့ထိခိုက်လာပြီဆိုရင်တော့ဒါကျွန်တော်ကအဲပြန်ပြီးတော့ moderate ဖြစ်အောင်ပြန်လုပ်ယူရမှာပေါ့နော
်ဒါနဲ့တစ်ဆက်ခဲပြောချင်တာတော့ဒီမြန်မာလူမှုအတိုင်းဝိုင်းနဲ့မှာကဒီစိတ်ချမ်းသာရေးနဲ့ပတ်သက်လို့ဒီပုံပွင့်လင်းလင်းပြောကြဆွေးနွေးကြတာမျိုးကတိတ်ပြီးတော့လုံးလေးမရှိကြဘူးလေဆိုတော့ဒီစိတ်ပိုင်းဆိုင်ရာထိခိုက်တယ်လို့ပြောလိုက်ရင်ကိုယ်ရောဟိုအယူလို့တတ်မှတ်ကြတော့မှာပဲဆိုတာမျိုးအမြင်နေလဲရှိတတ်တယ်ဆိုတော့အဲ့လိုမျိုးစိုးရိမ်နေတဲ့သူမျိုးကိုဆရာမအညီနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင့်
ဆိုတော့အခုနောက်ပိုင်းမှာကျွန်မတွေ့လာရတာပေါ့ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်လေဒီအထူးသဖြင့်လူငယ်ပိုင်းနေပေါ့နော်လူငယ်ပိုင်းနေမှာအာဒီ mental illness နဲ့ပတ်သက်ပြီးတော့သူလက်ခံလာကြတယ် depression ဆိုတာ common ဖြစ်တယ် depression ဆိုတကယ်တမ်းကျတော့ကျမတို့အရင် common ဖြစ်တယ်ဘယ်လောက်ထိ common ဖြစ်လဲဆိုရင်လူဟို9ယောက်မှာ1ယောက်လောက်ရှိနိုင်တယ်ဆိုလိုတာဟိုစဉ်းစားကြည့်လိုက်လေ adults 9ယောက်စုရှိပြီဆိုအဲ့9ယောက်ထဲမှာ1ယောက်က possibility breast လေဆိုတော့အရင်ပေါ်တယ်အရင်ပေါ်ဆိုတော့ဟို depression ကဘယ်လောက်ပေါ်သလဲဆိုလို့ရှိရင်ဒီစီချိုယောဂရှိတဲ့သူလူလက်ပိုင်းမှာစီချိုယောဂရှိတဲ့သူထဲတော့ပို့ပြီးတော့ပေါ်နိုင်ဆိုလို့ဒါဆိုတော့ကျတော့ဒါတွေကိုကျမတို့ကအဲဒီလူတွေပေါ့နော်ကျမတို့မြန်မာအတိုင်းဝိုင်းလူမှု ပါဝင်ကြမှာဒါကိုလက်ခံဖို့ပေါ့နော်ဟိုစိတ်တက်ကြတယ်ဆိုတာဒီ weak ဖြစ်တာမဟုတ်ဘူးဟို depress ဖြစ်တာကိုတစ်ခါလေကြလို့ရှိရင်စိတ်တက်ကြတာဒီစိတ်တက်ခံအားဖွင့်အားနည်းလို့ဖြစ်တာဒီလိုလည်းမဟုတ်ဘူးဟို depression လူတစ်ယောက်က depression ဖြစ်ကျွန်မတို့ depression က common ဖြစ်လို့ depression နေနဲ့ပြောတာပေါ့နော်တခြားစိတ်ပူပန်တဲ့ anxiety လို့ပါလို့ဆိုတာလည်းတူတူပါပဲဟိုယောဂတခုဖြစ်လာစေတဲ့အကြောင်းနဲ့မှာကအကြောင်းအများကြီးပါတယ်ဟိုမိသားစုဒီ genetic အခုနောက်ပိုင်းဆိုကျွန်မတို့ genetically ဒါကဟို predispose ဖြစ်တယ်ပေါ့နော်ဟိုမျိုးရိုးမှာဒီမိဘမှာရှိတယ်ဆိုတာသမီးမှာရှိနိုင်တဲ့သဘောရှိဆိုတော့ဒါတွေကလည်းညာလာအနောက်တခါဒီ social factors ဒီပေါ့နော်ဒီ socially လူမှုဝန်းကျင်မှာဖြစ်နေတယ်ကျွန်မတို့အခုဆိုရင်ကျွန်မတို့အကုန်လုံးခံစားနေရတာမြန်မာပြည်မှာဖြစ်နေတဲ့အဲဟိုလောလောဆယ်ဆိုမုံတိုင်းပေါ့နော်ဒီဟိုမုခါမုံတိုင်းကဖြစ်နေရဆိုတော့ဟိုရခိုင်မှာရှိမြန်မာတလေးမှာရှိမြန်စကိုင်းမှာရှိမြန်ဆိုတော့အကုန်လုံးတည်းကျွန်တော်တို့ပူပန်ကြတယ်ဟိုမကြသေးခင်ကဆိုရင်ဟိုပစီကြီးမှာဖြစ်သွားတဲ့ဟာမျိုးအဖြစ်ရမျိုးပေါ့နော်ဒီလိုဖြစ်အစိုးရကျွန်တော်တို့ကုန်ကြားနေရဆိုဒါတွေကကျွန်တော်တို့ရဲ့ခံစားချက်တွေကိုအများကြီးပဲဟိုတွန်းပို့မှာပေါ့နော်ခံစားချက်တွေပြင်းထန်တဲ့ခံစားချက်တွေဖြစ်အောင်တွန်းပို့မှာဆိုတော့ကြတော့ဒီဟာတွေအကုန်လုံးကိုကျွန်တော်တို့ခြုံပြောရမယ်ဆိုရင် depression ဖြစ်တာဒီဟိုဟိုအရောမဟုတ်ဘူးပေါ့နော်ဟိုအချက်စရာတခုမဟုတ်ဘူးဟိုကိုတယောက်တည်းကြီးတင်းပြီးတော့ခံစားရမယ့်အရာလည်းမဟုတ်ဘူးဒါကျမတို့ကဟိုဘာလို့လို့ဆိုတော့ depression တို့ anxiety လို့ဒီလိုမျိုးစိတ်ယောဂပေါ့နော် mental illness တွေကုလို့ရတယ်ဆေးတွေလည်းရှိတယ် therapy တွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးကုသမှုပေးနိုင်တဲ့ service တွေကိုကျမတို့ကရအောင်ပို့နိုင်တယ်ဆိုလို့ရှိရင်အဲရအောင်သွားနိုင်တယ်ဆိုလို့ရှိရင်ဒါပြန်ကောင်းလာတယ်ပြန်ကောင်းလာတဲ့ယောဂာတွေလည်းမပါတယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမိုင်မော်နဒီစ်ဆေးရုံမှာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့အထူးကုသပေးနေတဲ့ဒေါက်တာလီလာသွယ်ပါရှင်။စိတ်ကျန်းမာရေးဟာကိုယ့်ရဲ့ကျန်းမာရေးကိုလည်းထိခိုက်နိုင်တာမို့လူတိုင်းစိတ်ကျန်းမာရေးနဲ့ပတ်သက်လာရင်ပွတ်ပွတ်လင်းလင်းတိုင်းမြင်ဆွေးနွေးပြီးတော့ကုသမှုယူသင့်တယ်လို့လည်းသူကအကြံပြုပါတယ်ရှင်။အားလုံးကိုရောစိတ်ပါကျန်းမာနိုင်ကြပါစေ။ကျမဆုမြတ်ပါပါရှင်
။မဆုမမျက်မှောင်ကမေးမြန်းတင်ပြသွားခဲ့တာပါ။ခုတော့သတင်းချင်းချုပ်ကိုကိုသားညူကပြောပြပေးပါအောင်မယ
်။အော်တိုဘလာ3ရက်နေ့မှာကျင်းပမဲ့ EU ASEAN လူခွင့်ရေးစနစ်ပွဲမှာမြန်မာစစ်ကောင်စီကိုဖိတ်ကြားထားတဲ့ပုံမှာ HRW လူခွင့်ရေးအဖွဲ့အပါဝင်ရပ်ဖက်လူမှုအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်နေကြပါတယ်။မြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီကိုဖိတ်ကြားတာဟာမြန်မာလူခွင့်ရေးတိုးတက်လာဖို့ EU ဥရောပသမ္မတနဲ့ ASEAN ကကြိုးပမ်းနေမှုတွေကိုထိခိုက်စေတယ်လို့ရပ်ဖက်လူအဖွဲ့အစည်းရဲ့ပူးတက်ထုတ်ပြန်ချက်မှာဖော်ပြပါရတယ်။မြန်မာစစ်ကောင်စီကိုယ်စားလှယ်တွေကို ASEAN အရေးကြီးအစည်းအဝေးတွေမှာပါဝင်ခွင့်မပေးသလိုလူခွင့်ရေးချိုးဖောက်တဲ့မြန်မာစစ်ကောင်စီတွေကိုလည်း EU ကနေပြီးတော့ပြစ်မှတ်ထားရေးယူတံခတ်မှုကြောင့်အခုလိုဒီဖိတ်ကြားမှုဟာ EU နဲ့ ASEAN ရဲ့မြန်မာစစ်ကောင်စီနဲ့ပတ်သက်လို့ထားတဲ့မူဝါဒတွေနဲ့လည်းတွေ့ဖီနေတယ်ဆိုပြီးတော့အဲ့ဒီကြေညာချက်မှာထောက်ပြထားပါရတယ်။ရုရှားနိုင်ငံ Vladivostok မှာမြန်မာနဲ့ရုရှားကဥဆောင်ကျင်းပတဲ့ ASEAN ပူးတွဲစည်းလေးချက်မှုကိုအင်ဒိုနီးရှားအပါအဝင်ဒေသတွင်းနိုင်ငံတချို့တက်ရောက်ပါတယ်။စက်တင်ဘာလ26ရက်နေ့ကနေပြီးတော့29ရက်နေ့ထိပြုလုပ်တဲ့ပူးတွဲစည်းလေးချက်မှုကိုအင်ဒိုနီးရှားအနေနဲ့ဖွင့်ပွဲနဲ့နောက်ဆုံးရက်2ရက်ကိုပဲတက်ရောက်ခဲ့တယ်လို့အင်ဒိုနီးရှားစစ်တပ်က VOA ကိုတီးပြပြောပါတယ်။တရုတ်၊အိန္ဒိယနဲ့ကမ္ဘောဒီးယားနိုင်ငံတို့ကလည်းဒီပူးတွဲစည်းလေးချက်မှုကိုတက်ရောက်ခဲ့ကြပါတယ်။Justice for Myanmar ရဲ့ထုတ်ပြန်ချက်တရမှာတော့မြန်မာစစ်ကောင်စီတပ်တွေနဲ့အတူပူးတွဲစည်းလေးချင်းခဲ့တဲ့နိုင်ငံတွေကိုဝေဖန်ရှုံချပါရတယ်။ရုရှားနိုင်ငံပိုင်သတင်းတွေရဲ့ဖော်ပြချက်အရ Brunei, India, Indonesia, Cambodia, Thailand, Laos, Malaysia, Russia, Thai, Vietnam, Philippines နဲ့မြန်မာစစ်တပ်တို့ကဒီပူးတွဲစည်းလေးချင်းမှုမှာပါဝင်တယ်လို့ Justice for Myanmar ကနေပြီးတော့ဖော်ပြပါရတယ်။ဒါပေမဲ့သူတို့လေ့လာချက်အရဆိုရင်တော့ရုရှားမြန်မာစစ်တပ်တရုတ်အိန္ဒိယနဲ့ Laos နိုင်ငံတို့ကတပ်ဖွဲ့တွေပဲအဓိကပါဝင်တယ်လို့ဆိုပါတယ်မြန်မာစစ်ကောင်စီရဲ့မြန်မာလူထုကိုလက်နက်နဲ့အကြမ်းဖက်ဆစ်ဆင်နေမှုတွေစစ်စောဝါလူခွင်ချိုးဖောက်နေမှုတွေကိုထောက်ပြပြီးတော့အကြမ်းဖက်မှုဆက်ညီရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့မြန်မာစစ်ကောင်စီတပ်တွေနဲ့စီးရီးယားပူးတွဲဆောင်တဲ့ဒါတွေကို Justice for Myanmar အဖွဲ့ကစန့်ကျင်ကောက်ကွက်ထားပါတယ်ကော့ဆိုဗိုနယ်စပ်မှာခြားထားတဲ့တပ်တွေကိုတူဝနီပါရှော့လိုက်ပြီးဆိုပြီးတော့ဆာဗီယာထိပ်တန်းစစ်ဖက်တောင်းရှိသူကပြောပါတယ်ကော့ဆိုဗိုနယ်စပ်မှာဆာဗီယာကတိုက်ရင်အားတွေအလုံးရင်ချထားမှုနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့နိုင်ငံတချို့ကဝေဖန်ပြောဆိုလာကြပြီးတဲ့နောက်မှာတော့အခုလိုမျိုးဆာဗီယာကနေပြီးတော့နယ်စပ်ကသူ့ရဲ့တပ်တွေကိုပြန်ရုပ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချစ်ချုပ်ကိုကိုသားညုံကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းအောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာတွေကတော့ဇာရစ်အဗ်ဒူရမန်နဲ့ဂျိုနာကမ်မင်းစ်တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မြန်မာပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းတို့မီတာ24 50 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာပါ။တော်ဒရှင်များနဲ့တကွမြို့အားပြည်သူပြည်သားအားလုံးဘေးရန်ရဲ့ကိစ္စမှရှင်လန်းကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။ကျွန်တော်တမောင်ပန်းပ
This program has come to you from